Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ25ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုက်တိုမီတာ2532.51နဲ့ဖိုက်လမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညကျမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရရန်နိုင်နဲ့ကျမနန်းလောက်တို့ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျပန်နိုင်ငံကို၄ရက်တာနိုင်ငံတော်ခီးစဉ်နဲ့ဒီကနေ့အစောပိုင်းမှာရောက်ရှိပါရယ်။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာကြောင့်ဒေတာရင်းမှာပဋိပက္ခတွေဖြစ်လာနိုင်ခြင်းရှိတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကသတိပေးလိုက်ပါရယ်။အိန္ဒိယနိုင်ငံကူဂျရက်ပြည်နယ်မှာမနေ့ကဆောက်အုံတစ်ခုမီးလောင်မှုကြောင့်ကျူးရှင်လာတက်နေကြတဲ့အသက်20ဝန်းကျင်ကျောင်းသူကျောင်းသား20ထက်မနည်းသေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှတိမ်းရှောင်နေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲကတိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်ရေရှားပါပြက်လက်မှုတွေနဲ့ကြုံနေရပါတယ်
။ရေရတော့လောလောဆယ်အခုကျွန်တော်ဒီနေတဲ့ဖုန်းနဲ့နေရာကဒီမရရင်တခြားနေရာကသွားပြီးတော့
ကုလသမဂ္ဂနဲ့ဒုက္ခသည်စခန်းတွေကကူညီပေးနေသူတွေကရေပြဿနာပြေလည်အောင်ဖြေရှင်းပေးနေပေမဲ့လို့ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်ဆိုပြီးဒုက္ခသည်တွေကပြောကြတဲ့သတင်းနဲ့အတူသတင်းနောက်မှတ်စုအစီအစဉ်ညမတခွင်အစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညကျန်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျပန်နိုင်ငံကို၄ရက်တာနိုင်ငံတော်ခီးစဉ်နဲ့ဒီကနေ့အစောပိုင်းမှာရောက်ပါတယ်။ခရီးရောက်မဆိုင်မှာပဲဂျပန်ဆိုင်ရာအမေရိကန်သံအမတ်နေအိမ်မှာကျင်းပတဲ့အခမ်းအနားကိုသမ္မတထရမ့်တက်ရောက်ပြီးတော့အမေရိကန်နဲ့ဂျပန်စီးပွားရေးကောင်ဆောင်တွေကိုမိန့်ခွန်းပြောကြားခဲ့တာပါ။အမေရိကန်ဂျပန်ကုန်သွယ်ရေးဟာဘယ်တော့မှနဲ့မှမတူအောင်ခိုင်မာအကောင်နေတယ်လို့သမ္မတထရမ့်ကအခမ်းအနားကိုတက်ရောက်လာတဲ့စီးပွားရေးကောင်ဆောင်တွေကိုပြောဆိုခဲ့ပါတယ်။ဒီအချိန်ဟာနှစ်နိုင်ငံကုန်သွယ်ရေးအတွက်သိက္ကိုဆိတ်လုရှားစရာကောင်းတဲ့ကာလဖြစ်တယ်လို့လည်းပြောပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံတဘောတူညီမှုရဖို့ဦးနှဖက်ကျိုးပန်းဆောင်နေတယ်လို့ပြော့ကွက်ဟာကွက်တဲ့ရှင်နေတာကိုလည်းသမ္မတထရမ့်ကထောက်ပြခဲ့တာပါ။တရှိညီနိုင်နေကြတဲ့နိုင်ငံကုန်သွယ်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြင်တော့ပိုးပြီးမြတ်တဲ့ကုန်သွယ်ရေးဖြစ်လာမယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမှာပို့ပြီးတော့ရင်းနှီးမြှုပ်နှံကြဖို့လဲသမ္မတထရမ့်ကဂျပန်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းတော့ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မှာတော့ဂျပန်နှစ်ပန်းတပ်ပွဲကိုသမ္မတထရမ့်တက်ရောက်ဖို့စီစဉ်ထားတာပါ။တနင်္ဂနွေနေ့မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းသမ္မတထရမ့်တို့ကောက်တီအတူရိုက်ဖို့စီစဉ်ထားတာဖြစ်ပါတယ်။
အမေရိကန်ကရှေ့လေပိုင်းဒေသကိုတပ်ဖွဲ့တွေဆီလွတ်နေတာဟာအလုံးလုံးအနေနဲ့များပြီးတော့နိုင်ငံသားငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောင်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗာဇာရကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကတပ်ဖွဲ့တွေဆီလွတ်လိုက်တာကိုကိုင်တွယ်ဖြေရှင်းသင့်တယ်လို့လည်းသူကအီရန်ဆိုရပါ IRNA သတင်းဌာနကိုပြောပါတယ်။အီရန်ကရေနံတင်သင်းမောတွေကိုနှိမ့်မြုပ်တာအပါအဝင်ရှေ့လေပိုင်းဒေသတွေမှာချိန်ချောင်မှုတွေရှိနေတယ်ဆိုတာကိုခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့ပြီးတဲ့နောက်အမေရိကန်ကတပ်ဖွဲ့ဝင် 1,500 နောက်ထပ်ဆေးလွတ်လိုက်တယ်လို့မနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်အခုလိုတပ်ဖွဲ့တွေဆေးလွတ်လိုက်တာဟာအီရန်ရဲ့ချင်းချောင်းမှုတွေကိုသတိထားချင့်ချင်ပြီးတုံ့ပြန်ဆောင်ရွက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကလည်းမနေ့ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်အနေနဲ့အရှေ့လေပိုင်းဒေသမှာအကာအကွယ်တွေရှိထားခြင်းနဲ့လို့ဂျပန်နိုင်ငံကိုမတွားခင်မှာသတင်းနောက်တွေကိုပြောကြားခဲ့ပါတယ်အခုလအစောပိုင်းနှုန်းကလည်းအီရန်ဟာဒေသတွင်းမှာရှိတဲ့အမေရိကန်ရဲ့ပိုင်ဆိုင်မှုတွေကိုတိုက်ခိုက်လာနိုင်ပွဲရှိရဲဆိုပြီးတော့အမေရိကန်ကအရှေ့လေပိုင်းဒေသကိုလေးနေတင်းမော့နဲ့ B-52 ဘုံးချက်လေးတွေကိုဆစ်လွတ်ထားတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံရဲ့ပြည်ခရဲလာကတာတိုပစ်မီဆိုင်တုံးတွေဆန်းသက်ပြလုပ်တဲ့လောက်ရဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြည်ထောင်ချက်ကိုချိုးပေါက်တာဖြစ်တဲ့အတွက်တံခါပိတ်ဆို့မှုတွေဆက်ပြီးချမှတ်ထားမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရင်အမေရိကန်ကအခိုင်အမာရပ်တည်လာသလိုမြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်ရေးကိုရပ်တန့်သွားအောင်လုပ်ရမယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့ကုန်တင်သင်္ဘောကိုအမေရိကန်ကလက်သလောဖန်ဆီးထိန်းထားတဲ့ကိစ္စကိုလည်းမစ္စတာဘောလ်တန်ကခုခံပြောဆိုသွားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်ကလိုလားပါတယ်လို့လည်းမစ္စတာဘောလ်တန်ကပြောပါတယ်။လျှက်တာခီစင်နဲ့ဂျပန်နိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ရောက်မလာခင်မှာပဲတူချိုမြို့မှာသတင်းထောက်တွေကိုမစ္စတာဘောလ်တန်ကအဲ့လိုပြောဆိုခဲ့တာပါ။မေလ၄ရက်နေ့နဲ့9ရက်နေ့ကမြောက်ကိုရီးယားကပြစ်လုခဲ့တဲ့တာတိုပစ်ဒုံးကျည်ဆန်တပ်မှုတွေဟာ2019ခုနှစ်မှာမြောက်ကိုရီးယားကသူ့ဆန္ဒနဲ့ရပ်တန့်ခဲ့တဲ့ဆန်တပ်ပစ်လုမှုတွေကိုအဆုံးသတ်သွားစေတယ်လို့လည်းမစ္စတာဘောလ်တန်ကပြောပါတယ်။အမေရိကန်နဲ့တွေ့ဆုံဆွေးနွေးရေးအပေးယူလုပ်လာအောင်မြောက်ကိုရီးယားကဖိအားပေးတဲ့အနေနဲ့အဲ့ဒီလိုဆန်တပ်ပစ်လုခဲ့တာလို့ရှုမြင်ကြောင်းကိုလည်းမစ္စတာဘောလ်တန်ကပြောဆိုသွားပါတယ်။
ဗင်နီဇွဲလားနိုင်ငံကအကျဉ်းထောင်တစ်ခုမှာကျင်းသားတွေနဲ့အကျဉ်းထောင်လုံခြုံရေးရဲတွေကြားပဋိပက္ခတွေဖြစ်ခဲ့တဲ့အတွက်မှာ ကျင်းသား29ယောက်တိဆုံးပြီးတော့ရဲတပ်ဖွဲ့ဝင်19ယောက်ထံရသွားခဲ့တယ်လို့ဗင်နီဇွဲလားအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံပေါ်တူဂီဆာပြည်နယ်အာကာရီဂွန်မြို့ကအကျဉ်းထောင်မှာတောက်ချာနေကအကျဉ်းသားတွေနဲ့လုံခြုံရေးနေကြအဲ့လိုဖြစ်ခဲ့တာပါ။အကျဉ်းထောင်တွေကနေထွက်ပြေးဖို့ကြိုးစားတာတွေပြိုင်ဘက်ဂိုင်းတွေအချင်းချင်းကြားထိုးကျိတ်တပ်ပုတ်တာတွေရှိခဲ့တယ်လို့ပေါ်တူဂီဆာပြည်နယ်ကနိုင်ငံသားလုံခြုံရေးဝန်ကြီးအော့စကာဗလဲရိုကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုလက်ပစ်ပုံးအပါဝင်တနန်းတွေနဲ့ပစ်တာတွေရှိတယ်လို့ဗလဲရိုကပြောပါတယ်။ဒီအကျဉ်းထောင်တွေဟာအကျဉ်းသား60လောက်ပဲဆန့်တာဖြစ်ပေမဲ့အဲ့ဒီမှာအကျဉ်းသား900လောက်ကိုထိန်းသိမ်းထားတာဖြစ်တယ်လို့အနာဘိုင်းတွေကပြောပါတယ်ဗင်နီဇွဲလားနိုင်ငံတော်ဝန်အဲ့လိုအကျဉ်းထောင်မျိုး900လောက်ရှိပြီးတော့အဲ့ဒီအကျဉ်းထောင်တွေဟာစုစုပေါင်းအကျဉ်းသား8000လောက်သာလက်ခံထားနိုင်ပေမဲ့လောလောဆယ်မှာတော့အကျဉ်းသား9000ခွဲလောက်အထိရှိတယ်ဆိုပြီးတော့ပြောပါတယ်တောက်ကြနေကဒီဖြစ်ရဟာလူတွေကိုအစုလိုက်ပြုံလိုက်တတ်တာဖြစ်တယ်လို့ဗင်နီဇွဲလားအကျဉ်းထောင်စောင့်ကြည့်အဖွဲ့ကတော့ပြောလိုက်ပါတယ်ခင်ဗျာ
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1505မှာလည်းပြောထုတ်လည်ပေးပါရစေ
VOA မြန်မာပိုင်းကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အိန္ဒိယနိုင်ငံကူဂျာရက်စ်ပြည်နယ်မှာအဆောက်အုံတစ်ခုမနေ့တောက်ကြနေကမီးလောင်ခဲ့တာကြောင့်ကျူရှင်လာတက်နေကြတဲ့အသက် 20 ဝန်းကျင်ကျောင်းသူကျောင်းသား 20 ထက်မနည်းတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့လူ3ဦးကိုဖမ်းဆီးထားတယ်လို့အိန္ဒိယရဲတော်ကဒီကနေ့ပြောပါတယ်။ဖမ်းထားတဲ့လူ3ဦးထက်က2ဦးဟာကျူရှင်ဖွင့်နေတဲ့သူဖြစ်တယ်လို့ဆူရတ်မြို့ရဲကော်မရှင်နာမင်းကြီးစစ်ဒစ်ရှာန်မန်ကသတင်းထောက်တွေကိုပြောပါတယ်။သူတို့ကတော့ဆွဲချက်မတင်သေးပါဘူး။မီးလောင်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းအပြင်ကျောင်းတွေကောလိပ်တွေနဲ့ကျူရှင်ခန်းတွေမှာတက်ဆင်ထားတဲ့မိဘေးလုံခြုံရေးကိုလည်းကူဂျာရက်စ်ပြည်နယ်အစိုးရကစုံစမ်းစစ်ဆေးနေပါတယ်။မီးလောင်မှုဖြစ်တဲ့နေရာကိုမိသက်သမားတွေချက်ချင်းရောက်မလာဘူးလို့မျက်မြင်သက်သေတွေနဲ့မီးလောင်သိဆုံးခဲ့ရတဲ့ကျောင်းသားတွေရဲ့မိသားစုတွေကပြောကြောင်းအိန္ဒိယပိုင် ANI သတင်းဌာနကပြောပါတယ်။ကနဦးစုံစမ်းစစ်ဆေးမှုရအထက်အတော်များများရှိတဲ့အဆောက်အုံလေးကားကနေ wire shock ဖြစ်ပြီးတော့မီးစတင်လောင်ကျွမ်းခဲ့တာလို့ဒေတာရင်သတင်းတွေကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကမှတ်ချက်ပေးပြောဆိုတာတော့မရှိသေးပါဘူး။
အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာကြောင့်ဒေသတွေမှာပြည်ပခါတွေဖြစ်လာနိုင်တဲ့အန္တရာယ်တွေရှိတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကသတိပေးလိုက်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရက်ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမာဘတ်ကိုလာရောက်ခဲ့ပြီးတဲ့နောက်သူကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပင်လယ်ကွေ့ဒေသမှာအခုလာအတွင်းရေနံတင်သင်္ဘောတစ်စင်းတိုက်ခိုက်ခံလာရတဲ့ပတ်သက်ပြီးတော့အမေရိကန်ကအီရန်နိုင်ငံကိုပစ်တင်လိုက်ပြီးတဲ့နောက်နိုင်ငံသားဆွတ်ဆန်ရေးတွေပို့ပြီးတော့ထဲမှာလာနေတာပါ။အီရန်ဆိုရကတော့ဒီတိုက်ခိုက်မှုဟာသူတို့နဲ့မသက်ဆိုင်ကြောင်းပြောကြခဲ့ပေမဲ့အမေရိကန်ဘက်ကတော့လင်းနေသင်းမောနဲ့ဘုံကျဲလင်းနဲ့အပါဝင်နောက်ထပ်တပ်ဖွဲ့ဝင်1500လောက်ကိုလည်းဒေသအတွင်းကိုဆေလွတ်ခဲ့ကြတော့ဒေသတွေမှာစစ်ရေးပဋိပက္ခတွေဖြစ်လာနိုင်တယ်ဆိုပြီးတော့ဆိုရင်မှုတွေရှိလာနေတာပါပါကစ္စတန်ဝန်ကြီးချုပ်ခန်းကတော့ပင်လယ်ကွေ့ဒေသမှာအခြေအနေတွေပိုပြီးတင်းမာလာတဲ့အပေါ်မှာဆိုရင်ကြောင်းပြောကြခဲ့ပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့သူကပြောဆိုခဲ့ခြင်းတော့မရှိခဲ့ပါဘူးစည်းနီးနဲ့ဖြစ်ရှင်းတာကအဖြစ်မဟုတ်ကြောင်းနဲ့ငကိုကလေးကမှမတိမငြိဖြစ်နေတဲ့ဒေသမှာတင်းမာမှုတွေထပ်ဖြစ်လာတာကဘသူအတွက်မှမကောင်းတဲ့အတွက်အလုံးအနေနဲ့အစွမ်းကုန်ထင်းထင်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လေသူကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
တောင်အာဖရိကနိုင်ငံရဲ့သမ္မတအဖြစ်ကိုရီရာမာဖိုစာကဒီကနေ့စနေနေ့မှာကျန်းသစ်စာချိန်ဆိုပါတယ်မြို့တော်ပရီတိုရီယာမှာကျင်းပတဲ့ကျန်းသစ်စာချိန်ဆိုပွဲကိုဒေသရင်းကောင်းဆောင်တွေနဲ့ဧည့်သည်တော် 3000 လောက်တက်ရောက်လာတာပါသူအပေါ်ထားတဲ့ယုံကြည်မှုတွေအပေါ်တန်ဖိုးထားတဲ့အပြင်တောင်အာဖရိကနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းသတိပြုမိကြောင်းနဲ့ပြည်သူပြည်သားတွေအနေနဲ့ပုံမကောင်းမွန်တဲ့အနာဂတ်မျှော်မှန်းနေကြတယ်လို့လည်းသမ္မတရာမာဖိုစာကကျန်းသစ်စာချိန်ဆိုပွဲမှာပြောဆိုသွားပါတယ်သမ္မတဟောင်းဂျက်ကော့ပ်ဇူမာကိုပြည်သူဘဏ္ဍာငွေဒေါ်လာတန်း20ကိုကိုပိုင်အင်အားပြင်ဆင်မှုမှာအသုံးပြုခဲ့တဲ့ဆွဲချက်တွေအပါဝင်အကျင့်ပြတ်ချစားမှုအရှုပ်တော်ဖို့တဲ့ကြောင့်ပြည်ခရနစ်ကအာနာကဖယ်ရှားလိုက်ပြီးရာမာဖိုစာကသမ္မတတာဝန်လွှဲပြောင်းရယူခဲ့တာပါတောင်အာဖရိကပြည်သူပြည်သားတွေကလည်းသူတို့ယုံကြည်ကိုးစားခဲ့သူတွေအနေနဲ့အာနာနဲ့ချမ်းသာကြွယ်မှုတန်ကိုခံနိုင်ရင်မရှိကြတာကိုလက်သလုံးတွင်မြင်ခဲ့ရတယ်လို့လည်းသမ္မတတစ်ကပြောပါတယ်တောင်အာဖရိကနိုင်ငံကိုအာနာအလွဲသုံးစားမှုတွေတပါဝအရင်းမြစ်တွေအချင်းကြီးကုန်းလွန်နေတဲ့အခြေအနေကနေလွတ်ကင်းတဲ့နိုင်ငံဖြစ်ဖို့သူမျှော်မှန်းထားပါတယ်လို့လည်းသမ္မတတစ်ကပြောဆိုသွားပါတယ်
ပိုလန်နိုင်ငံမှာကျင်းပနေတဲ့အသက်20အောက်ကမ္ဘာဖလားဘောလုံးပွဲမှာတော့ယူကရိန်းကအမေရိကန်ကိုနိုင်သွားပါတယ်။ယူကရိန်းနဲ့အမေရိကန်တို့အုပ်စုအဖွဲ့ပွဲစဉ်ဖြစ်နေတောက်ကြနေကကစားကြတာမှာယူကရိန်းကအမေရိကန်ကိုငကိုးတကိုးနဲ့နိုင်သွားတာဖြစ်ပါတယ်။ယူကရိန်းတင်ကဘိုလက်စတာက26နှစ်မှာအရင်သွင်းခဲ့လို့ယူကရိန်းဂိုးအရင်ရခဲ့ပြီးတော့ဒါကိုအမေရိကန်ဘက်ကဘရက်ဒန်ဆာဗာနီယာက32မိနစ်မှာပြန်ချိပါတယ်။ဒါပေမဲ့ဒန်နစ်ပိုပော့ဖ်ကဒုတိယပိုင်း51မိနစ်မှာယူကရိန်းအတွက်အနိုင်ကိုသွင်းပေးခဲ့လို့နောက်ဆုံးမှာယူကရိန်းကငကိုးတကိုးနဲ့နိုင်သွားပါတယ် ဒီအုပ်စုရဲ့တခြားပွဲစဉ်မှာတော့နိုင်ဂျီးရီးယားကကာတာကိုလေးဂိုးကိုမရှိနဲ့နိုင်ခဲ့ပါတယ်။ဒါကြောင့်ဒီအုပ်စုမှာနိုင်ဂျီးရီးယားနဲ့ယူကရိန်းကသုံးမှတ်စီရထားပြီးတော့အမေရိကန်နဲ့ကာတာတို့ကတမတ်မှမရသေးပါဘူးခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်စခန်းတွေထဲတိမ့်နဲ့ချီခိုးလုံနေထိုင်နေတဲ့ရိုဟင်ညာဒုက္ခသည်တွေအရေးပေါ်ရေရှားပါပြက်လက်မှုနဲ့ကြုံနေရတဲ့အတွက်ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအရေးတကြီးလိုအပ်နေတဲ့ရေပြဿနာကိုပြေလည်အောင်နှီးမြှုပ်ဆောင်နဲ့ဖြေရှင်းပေးနေပေမဲ့လို့ဒုက္ခသည်တွေအတွက်လုံလောက်တဲ့ရန်ငွေကမရရှိဘဲဖြစ်နေပါတယ်အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်အကြံဖက်ပြိပခတွေတွင်နည်းမြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေဆိုရင်ရလို့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံနေခဲ့ကြရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုဟင်ညာဒုက္ခသည်တွေရှိနေတဲ့ဒေသမှာတော့မိုးနှဲပါနေတာကြောင့်ဒုက္ခသည်စခန်းတွေထဲရေပြက်လက်မှုတွေဖြစ်နေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကရေပေးပို့နိုင်မှုအများဆုံးကြိုးပမ်းနေကြရတာပါရိုဟင်ညာဒုက္ခသည်စခန်းတွေအတွက်ရေအခက်ခဲကတိတ်ကိုဆိုးဝါးနေပြီလို့ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျရစ်ကပြောသွားပါတယ
် UNHCR and its partners will truck water to some 140,000 Rohingya refugees and that will be taking place in the country
ဒုက္ခသည်တွေအတွက်ရေထောက်ပံ့မှုမရရင်ဖြစ်တဲ့အနေအထားဖြစ်နေပါတယ်သူတို့ကိုရေပေးဝေမှုကိုလည်းခွဲတန်းနဲ့လျှောက်ပြီးပေးနေရပါတယ်အခုလိုရေအလုံးလောက်မရတာကြောင့်စခန်းတွေမှာရေကအဆင့်ပြန့်ပွားတဲ့ရောဂါတွေဖြစ်လာနိုင်ခြေရှိလို့စိုးရိမ်စရာကောင်းပါတယ
်ဒါကတော့ကုလသမဂ္ဂတွင်မှူးချုပ်ပြောခွင့်ရသူစတီဗင်ဒူဂျရစ်ပြောသွားတာပါသိမ်းချီတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်ရေရှားပါတဲ့ပြဿနာအကြီးအကျယ်ကြုံနေရတာကြောင့်တောက်သုံးရေကိုစခန်းတွေထဲမှာလူဦးရေခွဲရမ်းနေပဲရေရရှိတယ်လို့ရိုဟင်ညာဒုက္ခသည်တွေကလည်းပြောပါတယ်ကုလသမဂ္ဂနဲ့ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့အစည်းတွေဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေဘက်ကတော့ဒုက္ခသည်စခန်းတွေထဲတောက်ရီတုံးရီတွေဖြန့်ဝေပေးနေပြီမဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီကုတုပလောင်ဒုက္ခသည်စခန်းတွေရိုဟင်ညာဒုက္ခသည်ဥမမောင်ကပြောပါတယ
်ဒီရတော့လောလောဆယ်အခုကျွန်တော်ဒီနေတိုင်းဖုန်းနဲ့နေရာကဒီမရရင်တခြားနေရာကသွားပြီးတော့ပုံရတယ်ဆော်ရတယ်အဲ့ဒါကျွန်တော်လူစီမာရောဂါကအမျိုးမျိုးဖြစ်နေတယ်ဒီမှာလည်းအခုစေရူဒီမှာရှိတဲ့စေရူမှာတော့မခင်နိုင်ဘူးအဲ့လိုမျိုးကရောဂါဒီမှာလူနာတွေအဲ့လိုများတယ်ကတော့ရင်းနဲ့တက်တဲ့လေကျွန်တော်ပြောချင်တာကျွန်တော်ဒီအဒီမှာ Proto Fira Fighting မှာအဲ့ဒီဟိုဥစားသူတို့ကဒီ injury ကကွန်တက်ပြီးတော့ဒီခါကလူတွေသူတို့ contact လုပ်ပြီးတော့အဲ့ဒါကိုဖူးတယ်အဲ့ဒါမှာလူတိုင်းမှာအဲ့ဒီဒီကိုဆုံးလို့မရဘူးဒါပေမဲ့ကျွန်တော်က sound down လုပ်ပြီးမယ်ဆိုလို့ဆိုရင်ကျွန်တော်မှဒီအနည်းနဲ့ power ကမှပြီးပြီးတော့သူတို့ခဲ့တဲ့နေရာမှာမလုပ်ပြီးတဲ့တကူအဆံပေးတဲ့နေရာအဆံပေးတဲ့နေရာမှာတို့ရေဖိုက်ဖူပြရမှာအဲ့ဒါလုံးမယ်လို့တို့ကျွန်တော်တို့ကအဆံပေးမယ်အခုကျွန်တော်အဆံပေးမှုဆိုလို့ကျွန်တော်တချို့အဒီမှာစကဲရကွန်ပေါ်မှာရှိတဲ့တောင်အောင်မှာရှိတဲ့တောင်လေမှာရှိတဲ့အဲ့လိုမျိုးတွေပုံစံမှာဒီမှာတို့ဘယ်လိုလုံးမလုံးကောင်းမယ်ဆိုလို့ဒီမှာမေဖူပြလို့မေအောက်ကနေဖိုက်ပေးပြီးတော့အဲ့ဒီဖိုက်နဲ့တို့တော့ပြင်မယ်ဆိုလို့ဆိုရင်ပူလောက်ခေါင်းမှာလို့ပြင်နေကျွန်တော
်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတိမ့်ချီပြီးနေထိုင်တဲ့ရိုဟင်ညာဒုက္ခသည်တွေတောက်သုံးရင်ရှားပါပြက်လက်မှုအပြင်စားနပ်ရိက္ခာဆေးဝါးစောင့်ရှောက်မှုနဲ့ကျန်းမာရေးပညာရေးလိုအပ်ချက်တွေရင်ဆိုင်နေကြရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ညာဒုက္ခသည်ဦးမျိုးတန်ခါလည်းပြောပါတယ
်ဒုက္ခကျွန်မရောကြည့်ရတယ်ဒီတော့စချောင်းကိုရိုးရိုးရေရတာကိုခါနဲ့ဆယ်ပြီးတော့ရေးနေတာကိုဒီလိုလုံးလုံးရေမရဘူးလေဆယ်ကတော့ဘလို့ဘူးဆိုရင်လည်းဘုံမောကိုချမရပြတ်နေကြတယ်ဒီတော့အချက်ပြတ်မှာအများကြီးချမနေတယ်ဆက်မပြတ်အောင်ကြည့်ရတော့ချမရပိုင်းမှာလည်းဒီလိုနဲ့မတ်တော့ကတော့ဒီညာရဲ့ပိုင်းမှာအဆမပြေဘူးကလေးညာပြည့်ရကလေးကတော့ချမချေပြီးတော့
အခုလက်ရှိနေရာဒီ6တွေ့ပူပြင်းမှုကြောင့်တောက်သုံးရီခန်း6ပြက်လက်မှုတွေနဲ့ကြုံနေရတယ်လို့မိုးရင်းဝင်လာလို့ရှိရင်လည်းမိုးလေကပြင်းထန်ပြီးမြေပြိုကျမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြရနိုင်လို့ယာယီတဲစခန်းလေးတွေထဲမှာပဲခိုလုံနေထိုင်နေရတယ်ရိုဟင်ညာဒုက္ခသည်တွေအတွက်အတော်လေးကိုအခက်တွေ့လာရမယ့်အနေအထားဖြစ်နေပါတယ်လူဒုက္ခသည်တွေကဆိုပါတယ်ဒီလိုမျိုးဒုက္ခသည်တွေရဲ့အရေးကိုဖြည့်ဆည်းပေးနိုင်မှုအတွက်လိုအပ်နေတဲ့ရန်ပုံငွေအပိုင်းမှာငွေတွေအများကြီးလိုအပ်နေသေးတယ်လို့လည်းကုလသမဂ္ဂပြောခွင့်ရသူစတီဗင်ဒူဂျရက်ကလည်းအခုလိုပြောပါတယ
် And an update also on the funding for the Rohingya humanitarian crisis less than one-fifth of the $922 million needed for the 2019 response plan.
Bangladesh Dokkhadae Scam Rohingya 6,000 တွက် ဒီ 2019 ခုနှစ် Dokkhadae Kunyi Pay အစီအစဉ်မှာလိုအပ်ငွေတန်း 920 မှာ 5 ဘုံတစ်ဘုံပဲရရှိပါသေးတယ်။
ရိုဟင်ဂျာလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကခေါ်ဝေါ်တဲ့ဒီဒုက္ခသည်တွေကိုမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုမတုံးတုံးပေမဲ့ဒီဒုက္ခသည်တွေရဲ့အရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပြန်လည်လက်ခံရေးပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးမြန်မာအစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညကြံသတင်းစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုအပတ်စဉ်ကဏ္ဍတွေတဲ့ကသတင်းနောက်မဆုအစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ပေးကြပါမယ်။ဗတ်ပေါင်းဆောင်ကနေပြုပြင်ပြောင်းလဲဖို့ကြိုးစားနေတဲ့မြန်မာနိုင်ငံမှာတော့အမျိုးသားရေးလိုခေါင်းစဉ်တက်ပြီးလူမျိုးရေးဘာသာရေးတိုက်ခိုက်မှုတွေ၊သွေးခွဲလှုံ့ဆော်မှုတွေ၊ပြောဆိုရေးသားမှုတွေကိုမကြာခဏတွေ့နေရပါတယ်။တလောတုန်းကပဲဥပုပ်ကာလအတွင်းမှာအစ္စလမ်ဘာသာဝင်တွေကိုလူအုပ်စုနဲ့အင်အားသုံးနှောက်ယှက်တာရန်ကုန်တကုံမြို့တစ်တောင်ပိုင်းမှာဖြစ်ပွားခဲ့ပါတယ်။ဒီလိုလှုပ်ယှက်မျိုးဟာဒီလူပေါင်းအဖွဲ့အစည်းတင်မှာတဟဇာတာပြက်စီမဲ့ဖြစ်ရဖြစ်ပါတယ်ဘလို့များကာကွယ်နိုင်မှာမလဲဒီသတင်းမဲ့ရဲ့သတင်းတော်မဆူအစီအစဉ်မှာမမေခါတင်ပြပေးထားပါတယ
်ငင်းရန်ကတူရှင်တွဲနေထိုင်နိုင်ကြဖို့ဘာသာပေါင်းစုံချစ်ကြည်ရေးပွဲတွေမကြာခဏကျင်းပပြုလုပ်နေချိန်မှာပဲအမျိုးသားရေးလို့နာမည်တက်ပြီးလူအချင်းချင်းလူမျိုးရေးဘာသာရေးအရာသွေးခွဲလုံစော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်ပေါ်တွေမှာရောပြင်ပမှာပါကြဲကြဲလောင်လောင်ပြောဆိုရေးသားတာတွေလည်းမကြခဏဆိုသလိုတွေ့နေရပြန်ပါတယ်။အမျိုးသားရေးအမိခံသူတချို့ကဗုဒ္ဓဘာသာမဟုတ်တဲ့အခြားဘာသာကြားတွေရဲ့ဘာသာရေးနေထူးနေမြက်အချိန်ခါတွေမှာအမျိုးသားရေးအကြောင်းပြပြီးဘာသာရေးအရာဖိနှိပ်တာနှောက်ယှက်တာတွေပုံမလုံဆောင်လာတာတွေတွေ့မြင်နေရသလိုလက်ရှိအာဏာရအစိုးရလက်ထက်မှာလည်းဒါကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။ဘာသာရေးကောင်းဆောင်တွေပါဝင်ပြီးဘာသာပေါင်းစုံချစ်ကြည်ရေးပွဲတွေမကြာခဏဆိုသလိုလှုပ်ဆောင်ကမတူညီကြတဲ့ဘာသာဝင်တွေကြားကငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ဖို့အပြေရှားကြိုးပမ်းနေရတွေတော့ရှိနေပါတယ်။မကြသေးခင်ကပဲနေပြည်တော်မှာဘာသာပေါင်းစုံစုပေါင်းလုပ်ကြတဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြတ်တာအဖွဲ့ရဲ့စကားဝိုင်းဆွေးနွေးပွဲတွေကျင်းပခဲ့သလိုနိုင်ငံတော်အစိုးရတာဝန်ရှိသူတွေကလည်းပါဝင်တက်ရောက်ခဲ့တာမျိုးတွေရှိခဲ့ပါတယ်။မြန်မာနိုင်ငံတွင်လူမျိုးဘာသာမတူသူတွေအချင်းချင်းအပြန်အလှန်နားလည်ယုံကြည်မှုတွေထားရှိပြီးပြည်ပခန့်တွေမဖြစ်ပွားအောင်ကာကွယ်တားဆီးကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအဲ့ဒီပွဲမှာတိုက်တွန်းသွားခဲ့ပါတယ်။
ဘာနိုင်ငံအတွင်းမှာနေထိုင်ကြတဲ့လူမျိုးပေါင်းစုံတို့ရဲ့မတူကွဲပြားတဲ့ဘာသာအချင်းချင်းအပြန်အလှန်နားလည်ယုံကြည်မှုများထားရှိပြီးတည်ငြိမ်အေးချမ်းတဲ့လူနေမှုဘဝကိုမြင့်တင်ဖို့ဘာသာရေးပဋိပက္ခများမဖြစ်ပွားအောင်ကာကွယ်တားဆီးဖို့ပဋိပက္ခကြောင့်ဒုက္ခရမှုရောက်နေသူတွေကိုအပြည့်အဝကူညီစောင့်ရှောက်ပြီးပြန်လည်ထူထောင်ပေးနိုင်ဖို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းများမှာမိမိတို့ယုံကြည်ကိုးကွယ်ရာဘာသာတရားရဲ့တွင်တွင်ဆုံးမများချက်များနဲ့အညီအပြန်အလှန်လေးစားမှုနဲ့ဥပပေါင်းဆောင်ရွက်ချဖို့ကိုတိုက်တွန်းလိုပါတယ်
။ပြီးခဲ့တဲ့နှစ်ပိုင်းတွေကဆလာဘာသာပေါင်းစုံချစ်ကြည်ရေးပွဲတွေမြန်မာနိုင်ငံအနှက်မှာရှိန်မြင့်လှုပ်ဆောင်လာခဲ့သလိုအမုန်းတရားကင်းစင်ရေးအဖြူအောင်လှုပ်ရှားမှုတွေလည်းအတော်လေးရှိလာခဲ့ပါတယ်။ဒီလိုကြိုးပမ်းအားထုတ်မှုတွေရှိနေတဲ့ဂျာမားကိုပဲတိတ်မကြခင်တုန်းကရန်ကုန်တိုင်းဒဂုံမြို့တစ်တောင်ပိုင်းမှာဝတ်ပြုဆူတောင်းနေကြတဲ့အစ္စလမ်ဘာသာဝင်တွေကိုလူအုပ်စုနဲ့အင်အားသုံးချင်းချောင်းနှောက်ယှက်တဲ့စူပူမှုတချို့ကြုံခဲ့ရပါတယ်။ဒီလိုအဖြစ်ပျက်တွေအရင်ကလည်းမကြာခဏကြုံခဲ့ရဘူးပါတယ်။တခြားဘာသာကြားတွေရဲ့ဘာသာရေးနေထူးနေမြက်ကာလတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်မှုတွေဆက်ရှိနေတာပါ။ဒီအခြေအနေတွေဟာဘာကြောင့်ဆက်ရှိနေတာပါလဲ။ဒီလိုဖြစ်ရမျိုးတဟာဆိုရင်အာဏာရှင်စနစ်ကိုလိုလားသူတွေကအမျိုးသားရေးဆိုတဲ့ခေါင်းစဉ်တက်ပြီးနိုင်ငံရေးအမျက်ထုတ်ကြတာဖြစ်တယ်လို့စူပူမှုတွေဖြစ်အောင်တမင်ဖန်တီးလှုံ့ဆော်တာဖြစ်တယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးဦးဆောင်ကြိုးပမ်းနေသူလည်းဖြစ်ပြည်တိုင်းတော်ဖောင်ဒေးရှင်းအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြင့်ဆွေကတော့တုံ့တက်ပါတယ်
။နောက်ခုပြီးခဲ့တဲ့တောင်တကုံဖြစ်ပြက်မှာဆိုလဲကျင်လဲဒီလောက်လူအုပ်စုကြီးเนาะညအချိန်မတော်မှာလှုပ်ရှားမှုကိုကျွန်တော်တို့ဥပဒေကြောင်းရဟန်တာမှုမလုံနိုင်ဘူးတားဆီးမှုမလုံနိုင်ဘူးကာကွယ်မှုမလုံနိုင်ဘူးဆိုတဲ့အဖြစ်ပြက်တပ်တွေအထောက်ထားတွေနောက်ဆုံးများမြို့ရခမရှိမှာတော့လာပြီးတော့နော်ခုနကလိုနိုင်ငံတော်ရဲ့အာဏာပိုင်အုပ်ချုပ်တဲ့လူကြီးတွေကိုပုတ်ချတယ်ခုနကမဟုတ်မတရားစသည်အဖြစ်နော်မငြိမ်မသက်ဖြစ်အောင်ပြောဆိုနိုင်တဲ့အနေထားဆိုတာကိုကြည့်ရင်ဒီလူတစုရဲ့လှုပ်ရှားမှုကို ပံ့ပိုးနေတဲ့ဖွဲ့စည်းရှိနေတယ်အဲ့ဒီဖွဲ့စည်းကလည်းအားမသေးဘူးဆိုတာကျွန်တော်တို့သုံးသပ်လို့ရတယ
်နိုင်ငံရေးအမျက်ထုတ်လုပ်ကြတဲ့အတ္တမဝါဒီတွေရဲ့အမုံတရားပြန်ပွားမှုတွေကိုထိထိရောက်ရောက်နှိမ်နင်းနိုင်ဖို့အတွက်ဒီစဲဥပဒေတွေကိုထိထိရောက်ရောက်ကင်တွယ်နိုင်ရင်အတ္တမဝါဒီတွေရဲ့အမုံတရားပြန်ပွားမှုတွေရော့ပါသွားမယ်လို့အကြံပြုလာသူကတော့အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဘက်အတွင်းရေးမှူးဦးဝနာရွှေပါ
နိုင်ငံတော်အစိုးရတွေရဲ့အဓိကအရေးကြီးတဲ့တာဝန်ကကျွန်တော်တို့အမြင်ပြောရင်သူကပြည်သူတွေရဲ့ဘဝနိုင်ငံသားပြည်သူတွေရဲ့ဘဝလုံခြုံအေးချမ်းဖို့နိုင်ငံသားပြည်သူတွေရဲ့ဘဝလူမှုဘဝဖွံ့ဖြိုးတိုးတက်ဖို့ဒီနှစ်ခုကိုသူဆောင်ရွက်ဖို့တာဝန်ရှိတယ်။အခုဒီစုပူချမ်းဖတ်မှုတွေကိုလုပ်တဲ့ကိစ္စရတရားနှစ်ခုစလုံးကိုထိခိုက်တယ်။နိုင်ငံသားပြည်သူတွေရဲ့လုံခြုံအေးချမ်းစွာနေထိုင်တာကိုလည်းထိခိုက်တယ်လို့နိုင်ငံရဲ့ပုံရိပ်ထိခိုက်တဲ့အတွေ့အတိုင်းပြည်စုဘဝဖွံ့ဖြိုးတိုးတက်ဖို့လည်းထိခိုက်တယ်။အဲ့တော့ဒီဟာကိုတချို့ပြောကြတယ်ထောင်ကျောက်တို့ဟာလာဒါအစိုးရအတွက်အခက်အခဲတို့အကြက်တဲတို့ဒါတွေကိုပြောမနေပါနဲ့ဒီဟာတွေကိုကျွန်တော်တို့ကလက်တွေ့ကြဖြည့်ရှင်းဖို့ပဲလို့ဒါတွေကိုမဖြည့်ရှင်းဘဲနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာဘယ်တော့မှအေးချမ်းမှာမဟုတ်ဘူးကျွန်တော်တို့တိုင်းပြည်ဘယ်တော့မှဖွံ့ဖြိုးမှာမဟုတ်ဘူးဒါကိုအားလုံးလည်းသိတယ်အားလုံးသိတယ်ဆိုရင်ကျွန်တော်တို့ပြောတာဘသူ့ဘက်ကိုမှလိုက်ဖို့ပြောတာမဟုတ်ဘူးဥပဒေဘက်ကိုပဲလိုက်ပါဥပဒေနဲ့အညီပဲဆောင်ရွက်ပါလို့ကျွန်တော်တို့ကပြောတာပါ
မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုအာမခံထားပေမဲ့လို့လက်တွေ့မှာတော့ခွဲခြားဆက်ဆံမှုတွေကတော့ရှိနေသေးပဲဖြစ်တယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးလှုပ်ရှားသူတွေကထောက်ပြနေကြသလိုမကြခင်နှစ်ပိုင်းကစလို့ဘာသာရေးတရားကိုခုတုံးလုပ်တဲ့အမျိုးသားရေးလှုပ်ရှားမှုတွေကလည်းအားကောင်းနေသေးပါလူအချင်းချင်းလေးစားချစ်ခင်ဖို့တီးခံခွင့်လွတ်ဖို့ဆိုတဲ့တွင်တင်ဆုံးမမှုတွေနဲ့ဗုဒ္ဓဘာသာထွန်းကားတဲ့မြန်မာနိုင်ငံမှာလူပုဂ္ဂိုလ်တချို့ရဲ့ဆွံ့ရမှုကြောင့်သာသနာဂုဏ်ညှိုးနှံပြီးတိုင်းပြည်တိုက်ခါကြဆင်းစေရတဲ့ဖြစ်ရပ်တွေပိုပြီးကြုံလာနေရပါတယ်။ဒါတွေကိုဝိုင်းဝန်းတားဆီးဟန်တားဖို့မှာတော့အစိုးရတာဝန်ရှိပုဂ္ဂိုလ်တွေရောဘာသာရေးကောင်းဆောင်တွေရောပြည်သူတွေအားလုံးကပါညီညီညွတ်ညွတ်နဲ့ဝိုင်းဝန်းကြိုးပမ်းရမှာဖြစ်တယ်ဆိုတာကိုဒီတစ်ပတ်သတင်းတောင်မှတ်ဖို့ဒီကနေ့ဆင်ခြင်ပါတယ
်။မမေခါတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာတခွင်အစီအစဉ်မှာတော့ပြည်တွင်းကကြွဲတွေနွားတွေအဓိကတင်ဖို့တဲ့တရုတ်နိုင်ငံကတရုတ်ကုန်သည်တွေဟာတရားဝင်ဝယ်ယူတာမျိုးမဟုတ်တဲ့အပြင်ဈေးကိုလည်းလိုသလိုကစားတဲ့အတွက်ကြောင့်မို့လို့မြန်မာဘက်ကနေတင်ဖို့သူတွေထိခိုက်နစ်နာနေကြရပါတယ်။ဒါကြောင့်မို့လို့မြန်မာအစိုးရအနေနဲ့တရုတ်နဲ့တရားဝင်စာချုပ်ချုပ်ပြီးတော့ရောင်းဝယ်ဖို့ကြိုးစားနေပြီးတော့မကြခင်မှာတော့စာချုပ်ချုပ်နိုင်မယ်လို့သိရပါတယ်။လက်ရှိမှာဘလို့အဆင့်ရောက်နေပါသလဲ။စာချုပ်ချုပ်ဖို့ဘယ်အချက်တွေကအခက်အခဲဖြစ်နေပါသလဲဆိုတာကိုမြစ်မခသတင်းအေဂျင်စီကမက်ကေသတင်းတင်ဆက်ထားတာနားဆင်ပါရှင်။
တဖက်နိုင်ငံတွေစီငယ်ဆက်ကုန်သွယ်ရေးစခန်းတွေကနေတဆင့်အကောင်လိုက်ရောင်းချနေပါတယ်မြန်မာနိုင်ငံအစိုးရရဲ့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကနေကျွေးနွားအရှင်တွေတရားဝင်တင်ပို့ရောင်းချခွင့်ကို2018ခုနှစ်အောက်တိုဘာလလောက်ကနေစပြီးခွင့်ပြုခဲ့တာပါကျွေးနွားတွေကိုအိန္ဒိယတရုတ်နိုင်ငံကိုအဓိကတင်ပို့ရောင်းချနေပေမဲ့တရုတ်အစိုးရဘက်ကတော့မြန်မာပြည်ကကျွေးနွားတွေကိုတရားဝင်ဝယ်ယူခွင့်မပေးထားပါဘူးဒါကြောင့်မို့လဲတရုတ်နိုင်ငံဘက်ကနေနှစ်နိုင်ငံနယ်စပ်တစ်လျှောက်မှာတရားမဝင်ကုန်သွယ်တာတွေကိုဖမ်းဆီးတာမျိုးလုပ်တဲ့အချိန်ဆိုတရုတ်ကုန်သည်တွေအနေနဲ့မြန်မာဘက်ကကျွဲနွားတွေကိုလုံးဝမဝယ်တော့တာတွေဈေးနှိမ်ပြီးဝယ်တာတွေရှိနေပါတယ်ဒီလိုအခြေအနေတွေကြောင့်ကျွဲနွားတင်ပို့တဲ့သူတွေမှာရောင်းချဖို့အခက်အခဲဖြစ်ပြီးရောင်းဖို့တန်ဆောင်သွားတဲ့ကျွဲနွားတွေတောင်တင်သွားတာမို့နင့်နာဆုံးရှုံးမှုတွေလည်းဖြစ်နေပါတယ်မြန်မာအစိုးရအနေနဲ့တရုတ်အစိုးရတာဝန်ရှိသူတွေနဲ့အစိုးရချင်းအကြိမ်ကြိမ်တွေ့ဆုံပြီးကျွဲနွားတွေကိုတရားဝင်အရာအဝယ်လုပ်ကင်နိုင်မှုအတွက်ညှိနှိုင်းမှုတွေလှုပ်ဆောင်နေပါတယ်အဲ့ဒီအကြောင်းကိုတော့မြန်မာနိုင်ငံစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနမွေးမြူရေးနဲ့ကုသရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာရဲထွန်းဝင်းကခုလိုပြောပါတယ
်ရုပ်သူသမားနိုင်ငံနဲ့ကျွန်တော်တို့အကြိမ်ကြိမ်ဆွေးနွေးရတယ်ဒီလိုကုန်သွယ်မှုတွေလုပ်လို့ရှိရင်ကျွန်တော်တို့ဘယ်လိုမူဝါဒနဲ့ဘယ်လိုလုပ်မလဲကျွန်တော်တို့အိုင်ဒီယာကျွန်တော်တို့တွေကညှိနှိုင်းတာပေါ့နော်အဲ့တော့အဲ့လိုကညှိနှိုင်းလာတာပြီးခဲ့တဲ့2018ခုနှစ်နှစ်ကုန်လောက်မှာကျွန်တော်တို့အဲ့ဒီ EUSIG ကိုကျွန်တော်တို့ဟိုတွေးဆနေအခွင့်အရေးရတယ် EUSIG ဆိုတာတော့ကုန်သွယ်ရေးလုပ်ငန်းတွေမှာစစ်ဆေးတဲ့ဌာနအခုတကယ်လုပ်ရမယ့်အခါမှာတုံးရမယ့်ယောဂစစ်ဆေးရေးလုပ်ငန်းတွေကိုတို့နဲ့ဒါအတည်ပြုရတာပေါ့နော်အတည်ပြုတော့ဒါပြီးခဲ့တဲ့2018မှာတခါဆွေးနွေးတယ်2018မှာတခါဆွေးနွေးတယ်အခု2019မှာကျွန်တော်တို့ဆွေးနွေးပြီးတော့ဒါ ီပညာပိုင်းဆိုင်ရာတော့ကျွန်တော်တို့ဘက်ကသဘောတူတယ်
ကျွေးနွားတရားဝင်ကုံတော်ရေးစာချုပ်ချုပ်ဆိုဖို့အတွက်စာချုပ်ထဲမှာထည့်သွင်းမဲ့အချက်တွေကိုအတီးပြုတ်ပြီးရင်တရုတ်နိုင်ငံဘက်ကိုပြန်လည်ပေးပို့ရမှာပါစာချုပ်ပါအချက်တွေကိုတရုတ်ဘက်ကသဘောတူပြီဆိုရင်တော့တိတ်မကြခင်မှာစာချုပ်ချုပ်ဆိုနိုင်တော့မယ်လို့ဒေါက်တာရဲထွန်းဝင်းကဆက်ပြောပါသေးတယ
်ဒီရင်ဝင်လက်မှတ်ထိုးရမယ်ဆိုရင်သုံးရမယ်အသုံးလို့ဒီပေါ့သူ့ဘက်ကိုဘက်ဒီမှာတော့မယ်လိုင်းနာရမယ်ကျင့်ဝတ်ဒီအဲ့ဒါတွေကတော့ကျွန်တော်တို့ကဒီကျွန်တော်တို့ရှိမှာဒီဟာတွေကိုထိမ့်သိမ့်ကြည့်ရတဲ့ဌာနတွေရှိတယ်။ဒီရဲ့သဘောထားမှတ်ချက်တွေဒီရဲ့ပြုပြင်ချက်တွေအားလုံးကိုတရားယူပြီးတော့မှအဲ့ဒီဟာကိုပဲကျွန်တော်တို့ပြုပြင်အောင်ပြန်ပို့ပါမယ်။ပြန်ပို့ပြီးတော့ပြုပြင်ချက်နိုင်ငံဒါကိုလောထုစင်တော့ကျွန်တော်တို့ဒါလက်မှတ်ထိုးဖို့ကျွန်တော်အစီအစဉ်ပြုပြီးတော့နော်။အများဆုံးလုပ်နိုင်မဲ့အတိုင်းဒါရှိပါတယ်။ဘာဖြစ်လို့လဲဆိုတော့တောင်းဆိုတဲ့အဟာတွေရဲ့ကျွန်တော်တို့ကမလိုက်နိုင်နေတယ်ကျွန်တော်အဟိနှိုင်းပြီးသားဖြစ်တယ်။အခုကတော့ကျွန်တော်တို့ရေးတဲ့ဟိုပါနော်ဒီစာချုပ်ပေါ်မှာလက်မှတ်ထိုးဖို့ရေးသားတဲ့အုံလုံးတွေမှာသူ့ဘက်ကိုပဲတာဝန်ယူရမှာတွေကိုသူ့စီးကိုစီးကိုကျွန်တော်တို့ဥပဒေပိုင်းဆိုင်ရာရောခြားခြားပိုင်းကျွန်တော်တို့နိုင်ငံရဲ့ခုနအချုပ်ချာအာဏာပိုင်းအောင်ကျွန်တော်တို့မှဟိုလိုက်နာမယ်ချင်းဝတ်တွေနဲ့အညီရေးနိုင်ဖို့ပဲကျွန်တော်လုပ်မှာ
ကျွေးနွားတင်ပို့တဲ့သူတွေငွေကြေးနဲ့နာဆုံးရှုံးတာတွေဈေးနှင်ခံရတာတွေမဖြစ်အောင်နေဆက်ကုံသွဲရေးစခန်းအနည်းတနေရာမှာကျွေးနွားဈေးခွက်တစ်ခုဖော်ဆောင်သင့်တယ်လို့ရန်ကုန်တိုင်းဒေသကြီးမွေးမြူရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာကျော်ထင်ကခုလိုပြောပါတယ
်အဓိကကတော့ကျွန်တော်ကျွေးနွားစိတ်တွေကိုဈေးခွက်ကိုကျွန်တော်ပြည်တွင်းမှာပဲဖြစ်စေချင်တယ်အယောင်းဝယ်ကိုကျွန်တော်တို့ခုဖြစ်နေတာကဥမာဒီကနေလိုင်စင်လျှောက်လိုက်တယ်တရားဝင်လိုင်စင်ရပြီတင်ပို့ခွင့်ရပြီဒါပေမဲ့အဲ့ဒါကိုသူကဟိုဘက်ကယူလားမယူလားမသိဘူးကျွန်တော်တို့နေဆက်ကိုသွားမောင်းသွားတယ်နေဆက်မှာကြမ်းမလိုက်ပြီးတော့ဝယ်သူချရတဲ့အဖြစ်မျိုးရောက်နေတယ်ပေါ့နော်အဲ့လိုအဖြစ်မျိုးအစားကျွန်တော်ပြည်တွင်းဥမာကျွန်တော်တို့ဒီနေဆက်နဲ့ဒါတားကြီးလည်းမဝေးတဲ့နေရာမျိုးတွေမှာဒါရောင်းဝယ်ပုံစံလုပ်ပြီးတော့အဲ့ဒီမှာပဲဗန်ရောဖွင့်ပြီးတော့ဟာလားအဲ့ဒီမှာပဲဝယ်ပြီးမှတည်သွားတဲ့စနစ်မျိုးကျွန်တော်အနေနဲ့ဖြစ်စေချင်တာပါဒါဆိုရင်ကျွန်တော်တို့ကငွေကြေးဆုံးရှုံးမှုတို့ဈေးနှိမ်ခံတာတို့မဖြစ်တော့ဘူးသူလိုတဲ့လောက်ပဲတင်ပို့မယ်ဥမာသူကဒီနေ့တနေ့ကို1000ပဲလို့တယ်ဆိုရင်1000ပဲကျွန်တော်တို့တင်ပို့ဖို့လိုပါတယ်မဟုတ်ဘဲနဲ့1000လို့တော့1000လောက်ဒီနေဆက်မှာသွားပုံနေတဲ့ခါကျတော့ဒါဈေးကွက်လည်းပြတ်တယ်ငွေကြေးဒီတင်ပို့တဲ့လူတွေမှလည်းငွေကြေးဆုံးရှုံးမှုတွေဖြစ်လာတယ်။ပတ်စံမရှင်းမဲ့လည်းယူသွားတယ်။အစင်မပြင်းပတ်စံမရှင်းဘူးဒီလိုဟာမျိုးတွေဖြစ်လာတာတွေ့ရပါတယ
်။ကျွဲနွားတင်ပို့မှုမှာအခက်အခဲတွေဖြစ်နေတာကြောင့်အရင်ကတော့ကျွဲနွားပွဲစားတွေခြေချင်းလိမ်ပြီးဈေးကောင်းပေးဝယ်ခဲ့ပေမဲ့လည်းဒီနှစ်ပိုင်းမှာတော့လာဝယ်တာတိတ်မတွေ့ရဘူးလို့ရန်ကုန်တိုင်းဒေသကြီးအရှိတကုံမျိုးနယ်ကလယ်သမားဦးတင်စိုးကပြောပါတယ်
။တဲတော့ပြီးပို့မှဈေးကောင်းလား။ခုနှစ်ငင်းဈေးပြန်ငင်းနေတယ်။ဈေးကွက်ပြန်ငင်းနေတော့ပေါ့။ဈေးကွက်ပြန်ငြိမ်းနေတော့အခုဟိုတောင်တောင်အကောင်ဆိုလဲပိရင်၄၅သိန်းအဲ့လောက်ပဲရှိတော့တယ်ဘောတော့ဆိုလို့ရှိလို့ရှင်ဒီပိန်းနေလဲဒီအကောင်ကြည့်ဆဲ30ကျော်အဲ့လောက်တောင်ပြစ်ပေးခဲ့တာအခုအဲ့လောက်မပေးတော့ဘူးကိုရီးယားအခုကဒီဘက်မှာသူတို့ဟိုဟိုဈေးကွက်ကိုသူဟိုနေနေပါလေပို့မယ်ဆိုတော့သူတို့အဲ့ဒီအချိန်ကျတော့သူတို့တွဲတခါတည်းတပိတ်တည်းများများဝယ်တယ်
ကျွေးနွားတရားဝင်တင်ပို့ခွင့်ပြုတဲ့2019နှစ်ကုန်ပိုင်းလောက်ကနေခုချိန်ထိဆိုကြီပားကိုကျွေးနွားကောင်ကြီး၄သိန်းထိတင်ပို့ခဲ့ပြီးအမေရိကန်ဒေါ်လာတန်400ကျော်ထိရရှိခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကကျွေးနွားအပြင်စိတ်လဲဝယ်ယူနေပြီးပေါက်ဈေးတွေကတော့ကျွေးတစ်ကောင်ကို15သိန်းကနေ18သိန်းဝင်ချင်းနွားတစ်ကောင်ကို10သိန်းကနေ16သိန်းဝင်ချင်းစိတ်တစ်ကောင်ကို1သိန်းခွဲကျော်ရှိနေပါတယ်။ကျမကေတရီပါမြမခတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြမတခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝတ်မှာတော့စနေညဒိုင်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်မေလ25ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ25 kHz 1196ကလှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညတဲ့လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းစနေနေ့ညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အလုတ်ရှင်အလုတ်သမားပြိပခနဲ့ညှိနှိုင်းဆောင်ရွက်မှုကိစ္စပါမကြာခင်ရပိုင်းတုန်းကပြောင်စုလွှတ်တော်ကနေပြီးတော့တည်ပြုလိုက်တဲ့အလုတ်သမားကြီးရဲ့အငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေပါတယ်။ဒီဥပဒေအရအလုသမားတွေရဲ့အခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကခွင့်အရေးနှိမ့်တာဆုံးရှုံးမှုဖြစ်နေတယ်လို့သူတို့ကယူဆပါတယ်။ဒါကြောင့်မို့ကျွန်တော်ဒီနေ့ညစတိုက်ရဲ့လေးလိုက်ဆွေးနွေးပွဲမှာမကြာခဏဆိုလိုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အလုသမားကြီးရဲ့ညှင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီအလုသမားကြီးရာရီနဲ့ပတ်သက်ပြီးတော့ဥပဒေကြီးအကြံပေးလဲဖြစ်ပါတယ်။နောက်တော့လွတ်လပ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားကြီးရာအဖွဲ့ရဲ့ကော်မတီဝင်တူဖြစ်တဲ့ဦးသေးလေးလိုက်ပေါ်ရောက်နေပါပြီခင်ဗျာ။နောက်တူကတော့အနာဂတ်လင်းတန်းစုံမတ်ဆိုတဲ့ဒီအလုသမားကြီးရာနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့ကြီးကဒါရိုက်တာမတ်တက်တက်အောင်နှစ်ဦးစုံလေးလိုက်ပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးဦးသေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးသေးကြားပါလားခင်ဗျာ
။ကြားပါတယ်ခင်ဗျာ။ကြားပါဟုတ
်။ဦးသေးခုနကကျွန်တော်ပြောသွားလို့ပါပဲ။ပြောင်းစုလွှတ်တော်ကနေပြီးတော့မကြာခင်ကအလုသမားကြီးရာအငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ချက်သူအတီးပြလိုက်ပါပဲဒါပေမဲ့လူသမားကြီးဘက်ကဒါကိုကန့်ကွက်နေပါလေအတိတ်ကဘယ်ချက်တွေကိုကန့်ကွက်တယ်ဆိုတာအရင်ဆုံးထောက်ပြပေးပါလ
ားအဲဒီအတိတ်ကအကျင်ဒီကန့်ကွက်တာ၃ချက်ရှိပါတယ်ပထမတစ်ချက်ကတော့ပုံမှန်နှစ်ကာကြီးမှာဒီအဲမူလကအစိုးရဝန်ထမ်းနဲ့ပါဝင်မဲ့သူကနိုင်ငံဝန်ထမ်းကိုမပါဝင်ဆိုတာထည့်လိုက်တဲ့တွေ့အဲ့ဒါကိုအတိတ်ကအကျင်ကန့်ကွက်တာဖြစ်ပါတယ်အဲ့ဒီမှာအထူးသဖြင့်ဒီဆရာများအခြေခံပညာရေးလုပ်သားများတမကနဲ့တက်သူဆရာများတမကတွေကတနိုင်ငံလုံးအနှံ့ပြားဖွဲ့နေအဲ့ဒါတွေအတွက်ထိခိုက်မှုရှိတဲ့အတွက်ဖြစ်ပါတယ်ဒုတိယကတော့ပုံမှ39ကာကြီးဖြစ်ပါတယ်39ကာကြီးကတော့ဒီအဓိကအဖြစ်ဒီလူသမားကြီးရေးရမြန်မာ့ဖြစ်ရှင်နေတဲ့အတွက်မှာအဲဒီလူသမားကြီးရဲ့အဲမြန်မာ့ဖြစ်ရှင်တော့ပုံတော့လုံးမကြားသေးသေးရဆောင်းဆောင်ရွက်မပြုရနဲ့တို့မို့အခြားလူကမှလည်းအကျိုးစီးပွားပျက်စီးနေရဆောင်ရွက်မပြုရဆိုတဲ့ဟာဖြစ်ပါတယ်အဲ့ဒါနဲ့အလုကမာတွေရဲ့ဒီစီပေါင်းတော့ဆိုရင်လည်းအဲတပိတ်မောက်ချင်းအဲလူကမာကြီးကကြံစည်နာတွေကိုဖြစ်ရှင်းနေတဲ့အတွက်အဲ့ဒါတွေကိုထိကြိုက်တဲ့အတွက်အဲကောင်းွက်ချင်းဖြစ်ပါတယ်တတိယကတော့ပုံမှန်43ကာကြီးအဲ43ကာကြီးတစ်ကတော့ဒီအဲလူကမာကြီးကညံပွားမှုနဲ့ပါဆိုညံတဲ့လေးရှေးမောက်မှာသဘောတူလို့တစ်ဖက်သဘောတူစာချုပ်တွေကိုဟိုပါတဲ့စီကံချက်တွေကိုချိုးဖောက်ရင်သူကအဲအရေးကြီးတဲ့ပုံမှန်ဖြစ်ပါတယ်အဲဒီကစစ်ခါခွေကာကြီးခါခွေဟာနှစ်ကတော့ဒီခုံတမာတိခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုအတည်ပြုထားတဲ့ဆုံးဖြတ်ချက်တို့မလိုက်နိုင်ရင်အရေးကြီးတဲ့ပုံမှန်ဖြစ်ပါတယ်အဲဒီမှာထောင်နာမပါဝင်တဲ့ဒါနဲ့သတ်မှတ်တဲ့အတွက်ဒီအဲနှစ်ဖက်သဘောတူစာချုပ်တွေကိုချိုးဖောက်မယ်ဆိုရင်လည်းအလုံးကမာကြီးကညံပေါင်းချီချီရန်ရရပြည့်သွားမှာဘာကြောင့်လဲမလိုက်နာတော့ဘူးတော့ဒါငွေပဲဆောင်မယ်ဆိုရင်တခါခုံတမာတိခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုမနာခံရင်လည်းရအလုကမာရေးအရင်ပွားမှုမှာအရေးကြီးတဲ့တရားဥပဒေစိုးမိုးရေးပြတ်တယ်လို့အလုကမာခွင့်ရရဲ့ဆုံးချက်ကအလုံးလက်မှတ်ဖြစ်မှာဖြစ်ပါတယ်အလုံးရှင်တွေကဒီခုံသမားကြီးခုံကောင်စီဆုံးဖြတ်ချက်ကိုမနာခံဘဲနဲ့သူကဒါငွေပဲထောင်မှာဖြစ်တဲ့အတွက်ဒါကတော့အလုကမာဒုကိုအားလုံးကိုသူကချင်းချောင်းနေတဲ့စိန်ခေါ်နေတဲ့ပုံမှာဖြစ်တဲ့အတွက်အားလုံးကတခဲနဲ့ကျွန်တော်ဆန့်ကျင်ကန့်ကွက်ကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဦးထစ်ကိုပြင်ချင်တာကခုနကသုံးချက်ထဲမှာဒုတိယချက်နဲ့တတိယချက်ကတော့လက်ရှိအလုသမားလှုပ်ရှားမှုတွေနဲ့ဒဲအသက်ဆိုင်တဲ့ကိစ္စပါပထမတစ်ချက်ကဒီအစိုးရဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေမပါဘူးဆိုတဲ့ကိစ္စပါနော်ဒီဖွဲ့စည်းပုံမှာအဲ့ခေါ်တိခါမှာဒီဥပဒေပြင်ဆင်ချက်ထဲမှာမပါဘူးဆိုတဲ့ကိစ္စကဘယ်လောက်ထိလက်ရှိအလုသမားတွေရဲ့လှုပ်ရှားမှုအလုသမားတွေရဲ့ခွင့်ရေးကိုဒဲရဲ့သွားထိခိုက်နိုင်လို့လဲဘာလို့လဲအစိုးရဝန်ထမ်းတွေရဲ့လှုပ်ရှားမှုကမရှိသလောက်ပဲဖြစ်နေတာဟု
တ်ကဲ့အဓိကအချက်ဆိုရင်ဒီရက်ဒီမှာကျွန်တော်အလုသမားလှုပ်ရှားမှုဒီမှာဒီအဲလက်ပတ်တော်မှာဆိုရင်ဆရာဆရာမများရဲ့လှုပ်ရှားမှုတွေ ni tu di uli ni lu samu di siapa le, yang eh dinding dia mah be, dah dia mah le jauh dia mah ni bo di sana ni tu di uli ni lu samu di siapa le, ha, dah wenang ni ya, aja lo belakang mah lesi mah gua, lu tu mah pergi uli ya gua, eh jinam ni lu tu apa be media, lu tu mah apa, mau ni dah pergi di siapa le, lesi mah le dah siang dia ni lu tu mah dah sura. อ่าเจ้าเนี่ยบ่ชิงกันปัญญาเยเจ้าเนี่ยอารมณ์ว่าเสียธรรมะเนี่ยพ่อสิได้บ่มองเนี่ยนี่แหละคนที่ทาอยู่แล้วဖြစ်ပါတယ်ไอ้โหลแต่ตัวเสียเมียธรรมะก็ส่วนแล้วบ่มองเนี่ยถ้าเสบ่มองเนี่ยเสบ่เนาะจารย์พ่อจุบ่มองเนี่ยบ่ได้จุษาณีเลยไอ้จารย์2500ตัวอ่าดีบเนี่ยจารย์รู้ไอ้ไอ้โหลเนี่ยดีอสีเว้บ่เนาะแต่ตะคําอะไรแล้วก็มาดูเนี่ยกูก็เลยแต่ตัวเสียเมียธรรมะก็ไปแต่ถ่าล่ะสู้ว่าแต่ตัวเมีย ဒီမရရင်းပေါင်းဖြစ်ခြင်းပါမြစ်ကာကြီးမှာအဲဒီဆိုဝဝန္နနေပြခမိတာဖြစ်ပါတယ်အဲကြတော့လက်ရှိပြင်ဆင်ချက်မှာကြတော့အဲ့ဒါအနေနဲ့ဟိုနိုင်ငံဝန်ထမ်းများမပါဝင်သူအဲ့ဒီနိုင်ငံဝန်ထမ်းများရတဲ့ဖွဲ့နဲ့တမတော်သားများအဲ့ဒါကတက်ဖွဲ့အောက်မှာရှိတဲ့ဖွဲ့စည်းများမပါဝင်ဆိုတော့အဲနိုင်ငံဝန်ထမ်းတွေကလုံမဆင်းကအာဒီဖယ်ရှားဖို့ကြိုးစားနေအဲ့ဒါလည်းတစ်ခါလေ နိုင်ငံကမှာပေါ့အလုံးမားလေးတွေမှာအဲနိုင်ငံစိုးရဝန်ထမ်းတွေပါပါတယ်အဲလိုကွန်မရှင်ကြီးအဲ့ဒါနဲ့ဆန့်ကျင်နေတဲ့အတွက်လက်ရှိမှာလည်းတမတ်ပုံတွေကအဲဝန်ထမ်းတွေအဲတမကတွေရှိတဲ့အတွက်ကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါတယ်အဲကြအလုံးမားတွေကကြိုးစီးပွားကိုလုံးဝတမကတွေကပဲကာဝယ်စောင့်ရှောက်နေတာလက်တော်အချင်းကြီးကျောင်းဆရာတွေထုတ်ခါနေတဲ့အဲ့လိုပါပဲကျွန်တော်တို့ကအဖွဲ့စည်းတွေ နိုင်ငံအဖွဲ့အစည်းတွေကတရားမဏ္ဍပ်ဖြစ်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့ဒါတဲ့အစိုးရနဲ့တဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့ဆိုတော့ခုနကကြောင်းဆရာဆရာမများဆိုလို့ရှိရင်တမကတွေပဲပေါ်နေတယ်ဒါပေမဲ့တခြားဒီနိုင်ငံဝန်ထမ်းဆိုတာကနိုင်ငံပိုင်စိတ်ရုံအလုပ်ယုံနေရဲ့ဝန်ထမ်းတွေကြတော့
အဲအဲ့တော့ဒီလက်ရှိမှာလည်းနိုင်ငံပိုင်လည်းလုပ်ငန်းတွေကဒီအလုပ်ကမားတွေကိုကျွန်တော်တို့မှတ်မှတ်တယ်ဝင်ရှိပါတယ်အဲ့ကြတော့လက်ကလောအပြည့်အများစုကတော့ကျွန်တော်တို့ဒီနိုင်ငံပိုင်စိတ်ရုံတွေကိုပုံပြကကုမ္ပဏီမှားထားတဲ့ကုမ္ပဏီတွေမှာတော့အများစုရှိပါတယ်အဲ့ကြတော့အခက်ခဲရဒီအစိုးရဝန်ထမ်းတွေနဲ့အစိုးရအောက်မှာရှိတဲ့စက်ရုံတချို့မှာကြအလုပ်ကမားသမဂဖွဲ့စည်းဖို့ကအခက်ခဲတွေရတော့အဲကျုံးနေတာဖြစ်ပါတယ်အဲ့ဒါကတော့နိုင်ငံဝန်ထမ်းမှမဟုတ်ပါဘူးလက်တွေ့အဖြစ်ကျွန်တော်တို့အလုပ်ကမားသမဂတွေဖွဲ့စည်းရတဲ့အခါမှာအလုပ်ကမားဖွဲ့စည်းဦးတွေအေးရဘလို့ပဲဖွဲ့ဖွဲ့လက်တော်အဖြစ်ကျွန်တော်တို့အခက်ခဲတွေဖြစ်နေရဘာကြောင့်လဲဆိုတော့အလုပ်ရှင်ရခုန်ပြတောင်းတာတို့မလို့အတဲ့အဲအခက်ခဲတွေရှိတဲ့အတွက်မှတ်ဝင်နေတဲ့အခါမှာအခက်ခဲရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဦးသေးလေလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်နောက်ထပ်သွားရှိတူဦးဖိတ်ခေါ်ကြမှာလဲမတ်သက်သက်အောင်ပါသူကတော့အနာကလင်းနတ်ဆုံမရဲ့ဒါရိုက်တာပါမတ်သက်သက်အောင်ကျွန်တော်တို့အရင်ဆုံ
း
သိချင်တာကအာဒီလွတ်တော်ကနေပြီးတော့ဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလို့သမားဖွဲ့စည်းတဲ့ကန့်ကွက်နေတာကြားတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့လွတ်တော်နဲ့ညှိနှိုင်းခဲ့တာမရှိဘူးလားလွတ်တော်ရဲ့တုံ့ပြန်ချက်ကတော့ဘယ်လိုရှိပါလဲခင်ဗျာ
အဲကျမတို့ကဒီ2012ပေါ့နော်ဒီအငင်းပွားမှုဖြစ်ခြင်းဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ဒီအာထောင်ဒဏ်ထည့်သွင်းရေးကတော့ကျမတို့2013လောက်ထဲကနေစတင်ပြီးတော့ကျမတို့ခွဲအဲကျမတို့တောင်းဆိုခဲ့တယ်ပေါ့နော်ဘာကြောင့်လဲဆိုတော့အခါကျတော့ကျမတို့အငင်းပွားမှုဖြစ်ခြင်းတဲ့အခါမှာထိရောက်တဲ့ဥပဒေကထိရောက်တာထိန်းချောင်းနိုင်ခြင်းမရှိဘူးဘာကြောင့်လဲဆိုလို့ရှိရင်ခုံစမာတိကောင်စီရဲ့ဆုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုလို့ရှိရင်2012ဥပဒေရဆိုရင်အာဒီတံငွေက5သိန်းနဲ့ရှိရပေါ့နော်အဲ့ခါကျတော့လုပ်ငန်းရှင်တွေဘက်ကနေတံငွေပဲတောင်းပြီးတော့ဂျန်နဲ့အာသူတို့ပြစ်တာကိုပဲခံယူတယ်ပေါ့နော်ဂျန်နာကိုဒီသုံးပြက်ချက်ကိုမလိုက်နိုင်ဘူးဆိုတော့လုတ်ခဲ့တယ်တထောက်လျှောက်လုံးမှာပဲအဲ့ရနေပြီး2014မှာတချိန်ပထမတစ်ချိန်ရှင်ရှင်နဲ့အချိန်ကျတော့ကျမတို့ပြစ်ဒဏ်ထောင်နဲ့ထက်သွင်းရေးကိုပြောတော့များလဲပဲတံငွေက10သိန်းပေါ့နော်10သိန်းတက်သွားတာလွယ်လို့ဂျန်နာမပြောင်းလဲသွားဘူးဆိုတော့ခါကျတော့ဒီတစ်ချိန်ကျတော့လေကျမတို့ဒီဥပဒေပြန်ပြီးတော့ဟိုဥပဒေပြန်ပြီးတော့ကျမတို့ပြင်ဆင်မယ်ဆိုတဲ့အချိန်မှလည်းဟိုကကျမတို့တွေကအလုပ်သမားတွေရဲ့အတန်တွေကိုကျမတို့ဌာနတွေထုတ်ဖော်ခဲ့တာတွေလည်းရှိတယ်လို့သတ်တော်ကိုလည်းကျမတို့ကနေပြီးတော့သွားရောက်ဆွေးနွေးခဲ့တာတွေလည်းရှိခဲ့ပါတယ်ရှိတဲ့အခါမှာလည်းပဲအခုလက်ရှိမှာဆိုလို့ရှိရင်အမျိုးသားလွတ်တော်ကနေပြီးတော့ဥပဒေဂျမ်းဥပဒေဂျမ်းကိုအမျိုးသားလွတ်တော်ရဲ့ဥပဒေဂျမ်းမှာဆိုလို့ရှိရင်ဥပဒေဂျမ်းမှာဆိုထောင်ထဲ6လထိပြလာခဲ့တယ်ပေါ့နော်ထောင်ထဲ6လနဲ့ငွေတန်းပေါ့နော်ဒါပေမဲ့ပြည်သူလွတ်တော်ရောက်တဲ့အချိန်မှာပြည်သူလွတ်တော်ကနေကြတော့ကျမတို့ဒီထောင်ထဲပြုတ်ပြီးတော့ဒံငွေကိုတိတ်တရားနေတိတ်တုံးရဆိုပြီးတော့ဒါပြန်လေပြီးတော့အတူတူပြထားပြည်တော်စုကနေလည်းဒါကိုပြန်ပြီးအတူတူလိုက်တယ်ပေါ့နော်အဲ့ဒီခါကျတော့ကျမတို့အလုပ်သမားတွေဘက်ကနေပြီးတော့ဘာဖြစ်လဲဆိုတော့ဒီဥပဒေဒီထိရောက်တဲ့ ที่ยังเด็กตัวที่ยังสอนพิเศษในมือลูกเราต้องมาดูกันยังไงบ้างลูกต้องมาดูกันที่อุบลเลยมาพิเศษหน่อยไหมเนี่ยที่ตัวเราต้องมาเองอาบีสุบาวุ่นอาบีเด็กสุบาวุ่นเองอาบีลูกชนะทบมุ่งเองอาบีเด็กไอ้เราชนะทบมุ่งเลยย้ายจุดด้วยย้ายเกเรที่เล็กที่เกเรน่าเลยดีอุบลจะมีว่า ถ้าเบียร์เป็นเนี่ยขามาเลยเว้ยอุ้มเลยก็ที่ยังไม่ชิวโซโลจีนถ้าเรียกสลับที่ปอนี่เนี่ยปอนะถ้าเป็นแม่ที่เช็ดเช็ดเท่ามาเว้ยจมารูดีลูกโตตัวอย่างเบียร์จริงๆเนี่ยขามาบาดเจ็บเลยสุดเลยขาจะรอลูกโตก็การนี้เบียร์ถ้าส่วนยิ่งยุ่งนะมือดีก็อุ้มมาลานายน้องอุ้มสุดเลยอัดดูดีเนี่ยปอนะจมารูเปลี่ยนเบียร์สินิรายเลยสิจมารูก็การเดียวอะไรอุ้มเลยอยากที่จะมาจมารูว่าถ้าเอาเนี่ยเท่าที่อยู่เบียร์มีอะไรมาหกูแต่แค่ที่เ လို့ဒီမှာအခါဝယ်မပေးဘူးဆိုလို့ရှိရင်လည်းပဲဒီမှာတို့ဒီပြဿနာကြီးဘယ်တော့မှဖြေလဲတဲ့ပြဿနာမျိုးဖြစ်လာမှာမဟုတ်ဘူးဆိုတာမျိုးလည်းကျွန်တော်တို့ကြောက်ရွံ့နေခဲ့တယ်။အမျိုးသားလွတ်တော်မှာကျွန်တော်တို့လွတ်တော်ကိုကျွန်တော်တို့ကြောက်ရွံ့နေခြင်းမှာကျွန်တော်တို့ပြည်သူလွတ်တော်အမျိုးသားလွတ်တော်ကိုတွေ့ဖို့ဆွေးနွေးဖို့ခွင့်တောင်းခဲ့တော်ညာလည်းပဲကျွန်တော်တို့တွေ့ခွင့်ရခဲ့တာတော့အမျိုးသားလွတ်တော်နဲ့ပဲတွေ့ခွင့်ရပြီးတော့တွေ့ဖို့ဆွေးနွေးခွင့်ရခဲ့တာရှိပါတယ်ခင်
ဗျ။ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကခုနကပြင်ဆင်ချက်ပါမချိနေတဲ့ချက်သုံးချက်ခုနကဦးထေးပြောတဲ့ထက်ကဒုတိယချက်ပေါ့39ကာယီထင်ပါတယ
်
ဒီအလုသမားကြီးဟာဖြည့်ရှင်မှုကိစ္စတွေလုပ်နေတဲ့အချိန်မှာကုန်ထုတ်လုပ်မှုကျဆင်းလာတယ်နောက်တခြားအလုသမားထိခိုက်တာတွေမဖြစ်စေရဘူးဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့ခါကျတော့ဒီအလုသမားဆန္ဒပြမှုတွေကလက်တလောလဲရှိနေတယ်အဲ့ဒါကြီးလည်းလုပ်နေတော့ခုနကကုန်ထုတ်လုပ်မှုကျဆင်းတယ်ခြားအလုသမားတွေကိုထိခိုက်စေရဆိုတော့ဘလို့စံတန်မိုးတွေနဲ့ကိုဥပဒေမှာအတိအကျပြဌာန်းတာရှိပါလားဆိုလိုတာကအသေးစိတ်ပေါ့နော်ကုန်ထုတ်လုပ်မှုကျဆင်းတယ်ဆိုရင်ဘလို့စံမျိုးနဲ့အဲ့ဒါနဲ့ပတ်သက်လို့ပါ
အဲ့လိုမျိုးအသေးစိတ်ပြဌာန်းတာမရှိဘူးရှင်ဒီအဓိကကတော့ကျမတို့ကလည်းပဲအဲ့ဒါကိုကျမတို့ကတအားစိတ်ကြည့်ရယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့ဒီကျမတို့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျမတို့အလုပ်သမားဥပဒေကိုပြဋ္ဌာန်းမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံကြီးကျမတို့ ILO ရဲ့အဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်တယ်ပေါ့နော်။ကျမတို့လက်မှတ်ထိုးထားတယ်ဆိုရင် ILO Convention 87ကိုကျမတို့အစိုးရကလက်မှတ်ထိုးထားတယ်။သို့တော်လည်းပဲ98ကိုလက်မှတ်ထိုးထားခြင်းတော့မရှိသေးဘူးယနေ့ချိန်ထိ။သို့တော်လည်းပဲကျမတို့အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကျမတို့ဥပဒေတွေပြဋ္ဌာန်းလိုက်ပြဋ္ဌာန်းလိုက်မှာအာလိုရဲ့ပြဋ္ဌာန်းချက်တွေနဲ့အညီပြဋ္ဌာန်းဖို့လိုအပ်တယ်။ကျမတို့အခုဒီပုံမှန်39ကကြီးကိုအကြည့်ချင်းအားဖြင့်ကျမတို့အလုပ်သမားတွေကကျမတို့အလုပ်သမားတွေဒီစုပေါင်းတောင်းဆိုခွင့်ဆိုတဲ့ဟာကိုကျမတို့ဟိုဒါလုပ်လို့မရတော့ဘူးလို့တော့ကျမတို့ကဒါသတ်မှတ်လိုက်တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စုပေါင်းတောင်းဆိုတဲ့အချိန်ညှိနှိုင်းဖြည့်ရှင်းနေတဲ့အချိန်ဒီမှာကုန်ထုတ်ဆန္ဒကျဆင်းနေဆိုတဲ့ကိစ္စကလည်းပဲဒါဖြစ်လိမ့်ဖြစ်သားရှိရဲ့အသဘောတဘာဝတွေရှိတယ်။ဘာကြောင့်လဲဆိုတဲ့ခါကျတော့ညှိနှိုင်းနေတဲ့အခါမှာအလုပ်သမားတွေကများသောအားဖြင့်ဒါဒီလက်ရှိလက်တွေ့မှာလည်းပဲဒီလိုမျိုးညှိနှိုင်းနေစင်မှာကုန်ထုတ်ဆွဲအားတွေကစိတ်တိကျကျသတ်မှတ်ထားတာမပါတဲ့ခါကျကုန်ထုတ်ဆွဲကျဆင်းမှာလေလို့ပြောရင်ကျမတို့အလုပ်သမားတွေကခုနကပြောသလိုပဲ39ကကြီးကိုချိုးဖောက်ရကြပြီအဲ့လိုမျိုး39ကကြီးကိုချိုးဖောက်ပြီဆိုလို့ရှိရင်လည်းပထမအချိန်ဆိုလို့ရှိရင်ဒါအလုပ်သမားတွေအတွက်ပထမအချိန်ဆိုရင်ဇန်နဝါရီ3ရက်ကနေ3ဒိန်ပေါ့နော်ဟိုဒါပြစ်ဒဏ်ကိုသတ်မှတ်ထားတယ်ပြီးတဲ့ခါကျတော့အထက်မှန်ပြီးတော့ကျူးလွန်နေဆိုလို့ရှိရင်တနည်းကိုပေါ့နော်အလုပ်သမားတွေကတနည်းကိုဒါတမှုတသိန်းစီပြစ်ဒဏ်ကြမယ်ဆိုတဲ့ဟာကိုလည်းပဲဒီဥရီမှာပြန်ပြီးတော့ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကျမတို့တကယ်အလုပ်သမားတို့ဒီကျမတို့ဒီစုပေါင်းတောင်းဆိုတော့မယ်ဆိုတဲ့အခါမျိုးမှာအင်မတန်ကိုမှဒါဟိုစုပေါင်းတောင်းဆိုခွင့်ကိုခြားသားအရပေးထားတော်ညာလည်းပဲလက်တွေမှာကျမတို့ဘလို့မှစုပေါင်းတောင်းဆိုခွင့်မရအောင်အဲ့လိုမျိုးစုပေါင်းတောင်းဆိုခွင့်မရတာဖြစ်တဲ့မရလို့ရှိရင်ကျမတို့အလုပ်သမားတွေကဘာဖြစ်မလဲဆိုအခွင့်အရေးတွေအများကြီးဆုံးရှုံးနေလာတော့တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့ဒီပေါင်းတောင်းဆိုတယ်ဆိုတော့အချက်လက်တွေကိုကျမတို့နိုင်ငံမှာကျမတို့ပြန်ပြီးတော့လေ့လာကြည့်မယ်ပေါ့နော်အလုပ်သမားတွေရဲ့တောင်းဆိုရဲ့တောင်းဆိုချက်ကိုပြန်လေ့လာကြည့်မယ်ဆိုရင်အများအပြင်းဒီအလုပ်သမားတွေဒီအလုပ်သမားဥပဒေမှာပါတဲ့အခွင့်အရေးကိုမရရှိတာမရရှိရတယ်ကျမတို့တောင်းဆိုနေရတာဖြစ်တယ်အဲ့လိုတောင်းဆိုနေတဲ့အချိန်မှာပဲခုလိုမျိုးပေါ့နော်ဒီလိုမျိုးစုပေါင်းတောင်းဆိုမှုတွေကိုကျမတို့ကလုပ်ခွင့်မရတော့ဘူးဆိုလို့ရှိရင်ကျမတို့အလုပ်သမားတွေရဲ့ဘက်ကနေပြီးဆုံးရှုံးနေတာမှုတွေအခွင့်အရေးတွေပါဆုံးရှုံးနေတာမှုတွေဖြစ်လာနိုင်တယ်အဲ့ဒါကြောင့်လည်းပဲကျမတို့ကဒီဥပဒေကိုပေါ့နော်ကျမတို့လက်မခံနိုင်ဘူးဆိုတာမြင်တယ်ကျမတို့လက်မခံနိုင်ဘူးဆိုတဲ့နေရာမှာကျမတို့အဖွဲ့ချုပ်တွေကလည်းပဲဒီဥပဒေနဲ့ပတ်သက်ပြီးတော့လက်မခံဘူးဆိုတာကိုလည်းပဲအဖွဲ့ချုပ်တွေဘက်ကလည်းပဲအတိအလင်းပြောထားတယ်ကျမတို့ရပ်ဖက်အဖွဲ့ကြီးတွေလည်းပြောတယ်ဆိုတဲ့အခါကျတော့ဒါဒီအလုပ်သမားတို့အတွက်အရင်2012ဥပဒေကိုပဲပြည့်2012မှာပြဋ္ဌာန်းခဲ့တယ်14မှာတစ်စိကျင်တယ်အခုကျမတို့ဒီတစ်စိကျင်တာဒီကျမတို့ရှေ့ကိုဥပဒေတစ်ခုတစ်ခုကိုပြန်လည်ပြီးတော့ပြည်ပြင်တယ်ပြန်လည်ပြီးတော့ပြင်ဆင်တယ်ဆိုတဲ့အခါတည်းကဥပဒေကတိုးတက်ကြောင်းတဲ့မှုရှိလာမယ်အစားကျမတို့ဒီဥပဒေဒီတိုးတက်ကြောင်းတဲ့မှုမရှိဘဲနဲ့အနောက်ကိုပြန်ပြီးတော့ပြန်ဆုတ်သွားတယ်ဆိုတော့ကျမတို့သိရတယ
်
အဲ့ဒါတွေဒီကျမတို့အတွက်အင်မတန်ဟိုမှနစ်နာတယ်လို့ကျမတို့ကမြင်တဲ့အတွက်လည်းဒီဟာကိုကျမကန့်ကွက်နေပြီဖြစ်ပါ
ဟုတ်ကဲ့ခင်ဗျမသက်အောင်ကျေးဇူးပါကျွန်တော်ဥထေကိုပြန်မေးချင်ပါတယ်ခုနကဒီခုပြန်လည်ပြီးတော့ ြင်ဆင်ချက်လုပ်လိုက်တဲ့ဒီဥပဒေပေါ်ဥပဒေကလက်ရှိမြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO convention တွေနဲ့ကောကိုက်ညီပါရဲ့လားခင်ဗျာ ILO convention တွေနဲ့တဟဆာသာဖြစ်ပါရဲ့လား
အရှင်မြန်မာနိုင်ငံကလက်မှတ်ထိုးပြီးတော့89နဲ့မကိုက်ညီပါဘူးခင်ဗျာဒီအလုံမားတွေရဲ့အခွင့်အရေးကိုသူကဒီအဖွဲ့အစည်းတွေနဲ့အလုံမားတွေရဲ့ရပိုင်ခွင့်အတွဲဒီသဘိမ်းပေါက်တဲ့အခွင့်အရေးတွေကိုသူကပိတ်ပင်ရကြတဲ့အတွက်ကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါတယ်အဲတစ်ဖက်ကလည်းမြန်မာနိုင်ငံမှာအာကျွန်တော်တို့ ILO convention 98ကလည်းအဲလက်မှတ်မထိုးရသေးပါဘူးအဲကြအလုံမားတွေရဲ့ဘဝမှာအရေးကြီးဆုံးကသဘိမ်းပေါက်ခွင့်နဲ့စီပေါင်းကောင်းဆိုဆွေးနွေး collective bargaining ကအရေးကြီးပါတယ်အဲကြအဲ့ဒီနေရာမြန်မာနိုင်ငံမှာအာမရတဲ့အတွက်ကျွန်တော်တို့ကဒုက္ကမခွင့်ရဥပဒေပါခွင့်ရကဆုံးရှုံးနေတာဆုံးရှုံးနေတဲ့အတွက်ကျွန်တော်တို့ကအာဒီဟာကိုတင်ပြတာဖြစ်ပါတယ်တစ်ဖက်ကလည်းဒီအဲဒုက္ကမရဲ့ငင်းပွားမှုအဲခေစင်းဥပဒေဒုတိယကြိမ်ပြင်ဆင်တဲ့ဥပဒေကြောင့်ကိုကြည်အောင်သူအဲလွတ်တော်ကဒီအဲအတည်ပြုပါတယ်အတည်ပြုလိုက်တဲ့ဟာကိုကျွန်တော်ဒုက္ကမသူကဌာနထုတ်ပေါ်ထားတဲ့ဒီသဘောထားကအရေးကြီးပါတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒါပစိမောဥပဒေမှာပုံမှန်24အဲဒီနိုင်ငံတော်ကနေပေါ့ဒုက္ကမတွေအခွင့်အရေးကာဝယ်စောင့်ရှောက်လိုအပ်တဲ့ဥပဒေပြဋ္ဌာန်းရမယ်ဖြစ်ပြဋ္ဌာန်းခြင်းနဲ့မညီညွတ်ဘူးလို့ကျွန်တော်ကယူဆတဲ့အကြီးအကျယ်ကန့်ကွက်နေတာဖြစ်ပါတယ်အဲ့ကြတော့နိုင်ငံတော်ကကျွန်တော်တို့ကိုယ်တိုင်တောင်ယူကမ်းပြုံနိုင်အောင်2015ဒုက္ကမတို့ကိုယ်တိုင်မဲပေးဖို့ကျွန်တော်တို့ကိုယ်တိုင်ဆော်အောင်ပေါ့တစ်ခက်နဲ့မဲပေးရယ်မဲပေးပြီမဲ့ကျွန်တော်တို့တင်ပြောက်လိုက်တဲ့အဲလွတ်တော်ကိုယ်စားလာပါတယ်လွတ်တော်ကနေပေါ့ကျွန်တော်တို့ဒုက္ကမအခွင့်အရေးကာဝယ်စောင့်ရှောက်တဲ့လိုအပ်တဲ့ဥပဒေဖြစ်တဲ့ဒုက္ကမကြီးကညှင်းပွားမှုချစ်ချင်းဥပဒေပြင်ဆင်ချက်ဟာအာပတ်စုံဥပဒေပုံမှန်24နဲ့မညီညွတ်တဲ့အတွက်ကျွန်တော်ကကန့်ကွက်နေတာဖြစ်ပါတယ် ILO convention နဲ့လည်းမညီဘူးတစ်ဖက်ကလည်းတရားဥပဒေစိုးမိုးရေးနဲ့လည်းမညီပါဘူးအဲဒီမျိုးစီစာနှုံးတွေနဲ့မညီတာတွေပါပါတယ်ဘာကြောင့်လဲဆိုတော့ဒီဒုက္ကမကြီးကညှင်းပွားမှုချစ်ချင်းဥပဒေကအဲမြို့နယ်ညီနက်ချမ်းကြီးဖွဲ့ရဲ့ခုံကမာတိဖွဲ့ရဲ့ခုံကမာတိကောင်စီဖွဲ့တဲ့ခါမှာအာဆိုကန့်နေရဦးစီးတာဖြစ်ပါတယ်ကျွန်တော်အဖွဲ့အဲ့ဒီအဖွဲ့ကြီးတွေဟာကျွန်တော်ရွေးချယ်ပြောင်းဖို့ဒါမူလမျိုးသားတော်တော်ရဲ့ဥပဒေကြောင့်အတည်ပြုရဖြစ်ပေမဲ့အဲ့ဒါကြီးရေးချက်ပြောင်းခွင့်မရှိဘဲနဲ့ခတ်တဲ့သဘောဖြစ်တဲ့အတွက်အဲဒါဒီမိုစီအစိုးရအနေနဲ့ဒီမိုစီနဲ့ဆက်ကျင်ဘက်ကိုသူကပြတ်ထားလိုက်တဲ့သဘောဖြစ်တဲ့အတွက်ကျွန်တော်တို့လည်းအားဩပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တွေကိုအလှည့်ပေးကြပါလေဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရသရရှင်တူရှိပါလေကိုခမောင်လွင်လီလိုင်းပေါ်မှာရှိပါလေကိုခမောင်လွင်ဆွေးနွေးမေးမြန်းလို့ရပါလေ
ကျွန်တော်မြန်မာနိုင်ငံမှာဒုသမဥပဒေကိုပြင်ဆင်နေနေရမှာဒုသမရဲ့ရပိုင်ခွင့်ကိုအလေးမထားရတဲ့ဒုသမရဲ့အဓိကအခြေခံရပိုင်ခွင့်ကိုအလေးမထားဘူးဒုသမရဲ့ဟိုဒါဒီဈေးကြီးချက်နိုင်ဖို့တဲ့ဈာကြောင့်ရိတ်ခါဖြစ်ပြီးအမှလည်းဥပဒေကိုတကယ်ပြည့်ရအောင်မပြည့်ရတဲ့အကြောင်းဒါအလို့ရှိရဲ့ဥစ္စာလို့ရှိရဲ့မျက်နှာဝယ်လိုက်တိုက်ရလို့ပြောယူဆပါရဲ့ဥပဒေအားတကယ်အကြဒုသမရဲ့ရပိုင်ခွင့်ကိုအပြည့်အမြဲနိုင်ငံဆန်စီအောင်ပြရမယ်အခုဒီဘာကြီးရဲ့ဝေဝေဘာမူတည်ပြီးတော့ရောင်းကြီးပြည့်ရဲ့ဒီလိုရှင်နာမူတည်ပြီးတော့စတဲ့ရိတ်ကောက်ထုတ်ပြအောင်ဖြစ်ပါတယ်ဒါပေမဲ့အဲအနာဝိုင်းဝေစုကြီးအတော်များများလို့ရှိနေရဲ့မျက်နှာကိုလိုက်ယူဥပဒေကြမ်းပြည်ရဲ့တော်ကြောင့်ယူဆပါရဲ့လားအင်္ဂါဆံမမီရတဲ့အလိုက်ရှိပါရဲ့လားဥဒီလိုမတ်ပြည့်စီစဉ်းကြပဲကြောက်ထောက်ခံပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဥခမောင်လင်းကျေးဇူးတင်ပါတယ်ကျွန်တော်နောက်ထပ်သရရှိတူကတော့ဒီစာပြပို့ထားတာပါဥလှထွန်းမှာသူရေးထားတာကတော့အလုသမားအလုရှင်အငင်းပွားမှုအများဆုံးဖြစ်နေတဲ့ကုမ္ပဏီတွေအများဆုံးကဘယ်လုပ်ငန်းတွေဖြစ်ပြီးတော့ဘယ်နိုင်ငံသားတွေကအများဆုံးဖြစ်ပါလဲဖြေကြားပြပါခင်ဗျာတဲ့။သူကတော့မိကုံမိထားတာပါ။ဥလထုံးမိထားတဲ့မိကုံကိုကျွန်တော်နည်းနည်းလေးပြန်ပြီးတော့ရှင်းအောင်ပြောပါမယ်ဆိုရှင်အခုလိုအလုရှင်အလုသမားအငင်းပွားမှုဖြစ်နေတဲ့ကုမ္ပဏီတွေမှာဘယ်လိုလုပ်ငန်းတွေကအများဆုံးလဲဘယ်နိုင်ငံကလဲ။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့မတ်သက်အောင်ဖြေပြပါလားခင်ဗျာ
။ဟုတ်ကဲ့အများဆုံးအားဖြင့်ကတော့ကျွန်တော်တို့အငင်းပွားမှုဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ factory ပေါ့ဆက်မှုဆက်ယုံတွေကနေဖြစ်တာပေါ့အဆက်ယုံတွေထဲမှာမှကျွန်တော်တို့ကအထည်ချုပ်တွေရှိရဲကျွန်တော်တို့ဒီဖိနက်ဆက်ယုံတွေရှိရဲပေါ့နော်အဖြစ်အများဆုံးလို့ပြောရမယ်ဆိုလို့ရှိရင်တော့ဒီ2012မှာဖြစ်ခဲ့တာဆိုလို့ရှိရင်တော့ဒီအထည်ချုပ်ဆက်ယုံတွေကနေအဖြစ်များခဲ့တယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဒီရခါကြောင့်ဘယ်လုပ်ငန်းရှင်တွေကလဲလို့ပြောတဲ့ခါကြလို့ရှိရင်တော့များသောအားဖြင့်တော့ဒီအထည်ချုပ်လုပ်ငန်းတွေထဲမှာကတရုတ်ကုမ္ပဏီတရုတ်ကနေပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေရှိတယ်။နောက်တစ်ခုကကျတော့ကျမတို့ကိုရီးယားပေါ့။ဆိုတော့ဖနက်ဆက်ုံတွေဆိုကိုရီးယားကရင်းနှီးမြှုပ်နှံမှုတွေရှိရယ်ပေါ့နော်။ဒီလိုမျိုးဆက်ရင်းနှီးမြှုပ်နှံမှုတွေကနေလည်းအငင်းပွားမှုတွေဖြစ်တယ်လို့ကျတော့တွေ့ရတယ်ပေါ့။အဲ့တော့ကျမပြောချင်တာကတော့ဒီအငင်းပွားမှုအဖြစ်ဆုံးဆိုလို့ရှိရင်ဆက်ယုံအလုပ်ယုံတွေမှာလုပ်တဲ့ဆက်ယုံအလုပ်ယုံတွေမှာရှိတဲ့အလုပ်သမားတွေရဲ့အငင်းပွားမှုကပိုပြီးတော့
ဟုတ်ကဲ့ကျွန်တော်ဒီညမှာမတ်သက်သက်အောင်မေးချင်တာကခုနကမတ်သက်အောင်ဖြည့်သွားတဲ့ထမအထည်ချုပ်ဆက်ယုံနေဖနက်ဆက်ယုံနေဆိုတကယ်ကိုဒီအလုပ်လုပ်ငန်းတွေပေါ့နော်လုပ်ငန်းတွေအလုပ်သမားတွေအတွက်လုပ်ငန်းတွေရှာပီးနိုင်တဲ့နေရာတွေကျွန်တော်သိထားမိပါတယ်အဲ့တော့ပြောရမယ်ဆိုလို့ရှိရင်ခုနကဒီနေရာတွေမှာခုနကတစ်ဖက်ကဆော်ရက်ကတက်တာလေခုနလိုမျိုးအလုပ်သမားတွေ Tapi mau dari kanan apa pun, mungkin mesti dari apa pun solusi. Dikira jenis pun yang mahu tiga ilah ni, nampak apa mah? Lepas itu mewujud dua lusa ni ada ni amak kekai pun ni. Di luar itu dua solusi, lula mesti buat jila ni. Dalam itu semua jala lepas itu ada mesti dalam dana pada lalu blue pun ni. Adika
apa solusi? Nampak di atas jauh lama orang ni ada apa pun, aku nak apa solusi ni? Investment itu ramai yang awal lah, lepas itu ada tiga kerja atas jauh lama ni ni. Di dia ni awal, nampak itu ada. Soalnya kerja, dekat-dekat jauh. Cuma di ni mana ni malay, saya jauh lama tu jauh ni ama. Cuma tu di CNB bono, di leka sa, lama ni cut ni ala. Cuma tu ya. Soalnya kerja lor. Cuma tu di, lalu tu malay di, dia di lama niara ni ala di lama ni malu dah. Niotmi ni niara bono. Niotmi lalu tu malay niara. Tapi me, kuna abjad tu lupa. Ini ni mana muri kat di sana dia muri jauh. We malah usul esai sana pada ini. Cuma lu bagai ni, jangan biro, jangan biro biar naik naro. Jadi cuma lu naiknya, ni 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 mungkin mungkin lah usul esai. Cuma lu naiknya ye, di cikgu sah orang ni cete, ni macam ni esai sari. Cuma lu ni, ni rezeki esai sari. Nada kau jadi cuma lu tanya ye, mungkin di rezeki esai sari ni, nada perih pakari. If jema cuma le perih pakari sini, dari jauh lah. Cuma lu ni ni mungkin 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 cuma lu ni ni. Tetapi jema aku nak jalo, lu cuma di sana jalo, lu cuma di jauh. Jadi ni orang mungkin susu dekat sana, aman dekat solusi. Macam mana tu nak cuci dia? Tapi macam, dah, acah tu acah ni ni berpari. Di acah tu, di jadi ni orang mungkin, mungkin lawu susu dekat sana. Cuma ni ni jangan berpari. Baca orang tu, cuma orang ni jadi ni orang mungkin lawu susu ni. Di acah, cuma orang ubi ni. Jadi ni orang mungkin ubi ni ni cuma orang kain mawon lulu. Nampak acah kacau. Cuma orang ni kuna tu, acah yang sah orang ni cete. Nampak sah tu, ini nasi ni cuma orang nasi ni. Aku tu cuma orang ni mana nasi ni je lah. Yang orang ni je ni. Soalnya kerja, di rumah, di rumah, di cikgu sah orang ni cerita ni macam ni, nampak sah tu, akon, nak kuat. Eh hari ni, cuma rupa kani dia, soya kani, dia boleh pun di, cuma pilih ni muzik, ini ni orang muzik nak buat, ini macam kat kebal. Ini ni orang macam tu dia, cuma rupa aku cuma cini dia tinggal apa cie, dia cuma rupa ni yang agak lebih malay ber, senang dia lu cie, cuma rupa cie 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 dulu, free pakar cie dulu, lu kau ni coba muli, cie dia dia soalnya dia cari kah lebay, cuma rupa ni yang ini ni orang muzik, orang apa soalnya.
เออทุกมารู้ถ้าอาทิตย์นี้จะไปเลยทุกมารู้เราทุกมารีสนับยาลูสูเรติชาดีเช็ดเช่นนี้เนี่ยเราพาวินอลเลยถ้าดีถ้าจังสุราเราทุกมารู้เราไม่เข้ามาอ๋อก็คือมีกูดีเซย์ของเลี้ยงนี่มาสนับยาหมู่เรื่องเราไม่จำไม่จำตุยอะไรก็มีอ๋อสนับยาหมู่เรื่องกูเลี้ยงเกเรอุบมาหมู่ลูกชิ้นเบกันนี่เราเดี๋ยวเราทุกมารู้ยี่กูที่เลี้ยงบิลูสนับยาหมู่ปีดวารามีดามีพี่อะไรอ๋อเปล่าที่ชีบาเลยก็มี
อ่ะดีก็อาเป็นโซลูชันเนาะที่ใช้ยังมีใช้ยังลงเงินชิ้นนี้เบิกงานนี้ดีรอบเนาะแล้วย้อนเรื่องสุดเลยก็จะมาเลยว่าทุกมารู้ก็ที่อุบลีรีก็อุมาสุวาสุทุกมารู้ยังไงอุบลีรีก็ทุกมารู้อากาศเว้ยเป็นมุริยาอิมเมจันอันนี้อุมาทุกมารู้ที่ข้อดูมารีกังฟิวทุกมารู้ลงมาอีกจะลาเลยข้อดูมารีกังฟิวต้องพิจารณาว่าลงมารีก็ไล่นาเลยถ้าเป็นลงเงินชิ้นนี้ไล่มันไล่นาเลยจะต้องนาว่าทุกมารู้ยังไงดีเว้ยที่อาริโอนะท้องสุนิการเนี่ยคุณ ည်းမရှိဘူးလားဆိုတော့ရှိတော့ရှိရဲ့ဒါပေမဲ့အင်မတန်မှနေရရတိုင်းလုံးအဖြစ်တော့တွေ့ရတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့လက်ရှိမှာလည်းပဲနောက်တစ်ချက်ကကျမတို့နိုင်ငံမှာကအငင်းပွားမှုဖြစ်တဲ့ဆိုတဲ့အခါဒီမှာခုနပြောတဲ့အခွင့်အရေးဆိုင်ရာပေါ့နော်ဥပဒေပါအခွင့်အရေးဆိုင်ရာအငင်းပွားမှုတွေရှိနေတယ်လို့တစ်ဆက်တည်းမှာပဲကျမတို့ဒုက္ခလစာပေါ့နော်အဲဒုက္ခလစာမလောက်ငါးတဲ့ပြဿနာတွေကလည်းရှိနေတယ်။ဒုက္ခလစာနဲ့ပတ်သက်လာလို့ရှိရင်လည်းကျမတို့ဖြေရှင်းရတဲ့အခါမှာကျမတို့နိုင်ငံရဲ့အနည်းဆုံးဒုက္ခလစာလေးဒီအခုဆို4800ပေါ့တကယ်တကယ်ကျမတို့လက်တွေ့ဘဝတွေမှာကျမတို့အလို့သမားတို့ကဒါဘလို့မှလောက်ငါးတဲ့တနည်းဒီလူတည်းလူတဦးတည်းတရားရဲ့တနည်းလောက်ငါးတဲ့လောက်ငါးတော့ဒုက္ခလစာမဖြစ်သေးဘူးဆိုရလဲတွေ့ရတယ်ပေါ့နော်အဲ့ဒါကြတော့ကျမတို့ဥပဒေတွေကကျမတို့အလို့သမားတွေကိုအကာအကွယ်ပေးထားတဲ့ဟာမျိုးကအင်မတန်မှနည်းနေတာကိုတွေ့ရတယ်အနည်းဆုံးခါကြီးကိုဥပဒေမှာကအမေရိကန်ဥပဒေမှာတော့ပြောထားတာပေါ့အနည်းဆုံးခါကြီးကိုဥပဒေမှာဆိုလို့ချင်းဒီအလို့သမားတယောက်ဒီအလို့သမားတယောက်အလို့လို့ချင်းမိသားစုဝင်နှစ်ဦးဥပါပေါ့နော်ဒါစာဝင်နေပြည်နေစီရမယ်ဆိုတဲ့ကိစ္စပါပြီးသားတို့တော်လည်းပဲကျမတို့ဥပဒေကဥပဒေဖြစ်ပြီးတော့ကျမတို့တကယ်လက်တွေ့အကောင့်ထဲပေါ်ရတဲ့ခါလေးမှာအခုတည်းကိုအနည်းဆုံးခါချင်းဝင်ပြဿနာကအခုတည်းရှိသည့်ပြဿနာကြီးတက်နေတော့ဆိုတာလည်းကျမတို့ပြရဘာကြောင့်လဲဆိုတော့မလောက်ငါးတဲ့ပြဿနာ
ဟုတ်ကဲ့ကျွန်တော်
တစ်ချိန်ရှိရတဲ့ခါကျတော့ဥပဒေရဆိုကျမတို့ဥပဒေရရှိတယ်တို့တော်ကျမတို့အလို့သမားတွေကအငြင်းနဲ့ဒ
Okay,
okay. Jono, chain not take me out of our Jono Utio, no so me jamare, Jono Domini Que, Namila do Yaware. A Kukuna, Jono Miga, Migoma, Nangaga, Sanu, Santari, Tang, the Alu, the Seo Lu Nigani, Alu Nashiniga, Nangaga, Sanu, Santatang, Ludumaku, you go somewhere yame, so ye, Leshi Piomasu, Yamanga, Pubu, Dasuni, Chini Babe, Tapama, Yinu Namu, Tigai Lan, and Sude, Piosu, Jetty Boma, Uti, Blumia, Domia Jamale.
อีสานลงนี่บ่เนาะลูกกันอีสานลงนี่อู้รีสานลงนี่ถ้าอีเด้มาสิได้อลุตมะอู้รีก็ไม่ไล่น่ะหรอวะเราก็ป้าวะเปล่านี่บ่นะอีสานลงนี่อเส้นก็เราไม่เจอได้บ่อีเด้มาสิได้อลุตมะอู้รีดิอาลงก็อลุขึ้นได้กว่าไม่ไล่น่ะดิบ่นะยินดีมุ่งหน้าอู้รีมาปาพี่ดาวะอีเด้อู้รีโหลเลซ่าไล่น่ะแม้ลุตมะอู้รีโหลเลซ่าไล่น่ะแม้สว่าปาพี่ดาวะโตแล้วอีเด้อู้รีเอเอมาไล่น่ะเด้อลุขึ้นได้กว่าลุตมะอู้รีดิไม่ไล่น่ะบ่ช
ဒီအဲလုပ်ငန်းခွင်မှာရှိတဲ့လုပ်ငန်းရဲ့ရပိုင်ခွင်နဲ့ဒီအခြေခံခွင့်ရေးဆိုင်ရာဒီတိုးမြင်ပညာသရားမှာအဲလိုကွန်မက်ရှင်ရှစ်ချက်ရှိပါတယ်အဲ့ဒါတွေကိုဗမာနိုင်ငံမှာလိုက်နာဖို့အများကြီးလိုအပ်ပါတယ်ဒါပေမဲ့ကျွန်တော်တို့အားဒီအဲလိုကွန်မက်ရှင်ကိုမပြောပါဘူးပြည်တွင်းအလုပ်ကမာဥတွေကိုပထမဆုံးဒီရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့လုပ်ငန်းရှင်တွေကလိုက်နာဖို့လိုပါတယ်ဒီနေ့မြန်မာနိုင်ငံဖြစ်တဲ့ဟာပြည်တွင်းမှာပြဌာန်းထားတဲ့လုပ်ကမာဥတွေကိုမလိုက်နာရင်ဖြစ်ပါတယ်အဲ့ဒါကတည်တဲ့အဆိုကတော်တော်လေလောကမဝင်ဌာနနဲ့အလုံးရှင်အဖွဲ့အစည်းတွေအားလုံးမှာတာဝန်ရှိပါတယ်
အဲ့ကျွန်တော်အဲ့မှာကျွန်တော်ဖက်မိချင်တာကဒီလက်ရှိတည်ဆဲအလုံးသမားတည်ဆဲဥပဒေကိုဗလိုက်တာနဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကဘာမှမတုံ့ပြန်တာမျိုးမရှိဘူးလားခင်ဗျအ
ဲဒီနေ့ဒီတရားဥပဒေစုံမွေးရှုတော့နေပေါ့ဒါကိုဆောင်ရွက်တာအလုံးအားနေပါတယ်အားနေတဲ့အတွက်ကျွန်တော်တို့ကပြည်ထဲအလုံးသမားဥပဒေကိုလောကမတွေကိုအလုံးရှင်တွေဘက်ကချိုးပေါက်တာဒီကြုံတွေ့နေရတာကျွန်တော်တို့ပြောတာကအဲဒီအောင်သူလွတ်တော်ကပြဌာန်းထားတဲ့ဒီရင်းကအလုကမအုပ်တွေကိုအလုချင်းတွေကလေးစားလိုက်တာပဲပါလေးစားလိုက်တာအောင်လည်းအလုကမဝန်ကြီးဌာနနဲ့ဒီအောင်သူအစိုးရဘက်ကဒါတွေကြီးကြပ်ကိုကဲဖို့လိုပါတယ်အဲ့ဒါတွေကအလွန်အားနည်းနေရတဲ့မြန်မာနိုင်ငံမှာရှိတဲ့အလုကမတွေကအလုကမအဖွဲ့တွေဆုံးရှုံးနေတာအဲ့ဒါကိုကျွန်တော်တို့ပြော
ဟုတ်ကဲ့ပါ
တစ်ဖက်ကလည်းဒီအောင်သူပြဌာန်းတဲ့အလုကမအုပ်တွေကအဲဒီအလုကမတွေကအခွင့်အရေးကာဝယ်စောင့်ရှောက်ရမယ်အဲမတည့်ရောက်တဲ့အတွက်လောကမအဲဖော်ပြမှုတွေပုံမှန်24ကိုသူကမငြိမ်ညွတ်တဲ့တယ်ကျွန်တော်တို့ကပြောနေတယ်ဒါကြောင့်မို့ကျွန်တော်တို့ကလူမားတွေအတွက်လူမားအခွင့်အရေးကိုကာဝယ်စောင့်ရှောက်ပေးတဲ့ဥပဒေကိုမပြားထားနဲ့မိမိပါတီလွှတ်တော်ကိုယ်စားလှယ်အောင်လို့2020မှာအဆန္ဒအဝါဆန္ဒပိုင်းမပေးဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ
်အဲ့ဒီ
အပြင်ကျွန်တော်တို့ကသုံးအားပေးဖို့လူမားတွေကိုကာဝယ်စောင့်ရှောက်ပေးတဲ့အဲဥပဒေလေ
းဟုတ်ကဲ့ကျွန်တော်တို့ဒိုင်ရိုက်ဥဒဲလီလိုက်စီအစီအစဉ်ချိန်ဆသွားလို့ပါဦးထေခင်ဗျာဦးထေကျွန်တော်တို့ဒဲလီလိုက်အစီအစဉ်ချိန်သွားဖြစ်ပြည့်သွားလို့ပါကျွန်တော်တို့ဒဲလီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကွင့်ပေးပါပါဝင်ဆွနေပြီးတဲ့ဦးထေရောမတ်သက်သက်အောင်ကိုကျွန်တော်တို့ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
စနေနေ့ဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒိုနယ်ထရမ့်မှာဂျပန်နိုင်ငံကိုလျက်တာနိုင်ငံတော်ခီးစဉ်နဲ့ဒီကနေ့အစောပိုင်းမှာရောက်ပါတယ်ခီးရောက်မဆိုင်မှာပဲဂျပန်ဆိုင်ရာအမေရိကန်သမ္မတနဲ့အိမ်မှာကျင်းပတဲ့အခမ်းအနားပွဲကိုသမ္မတထရမ့်တက်ရောက်ပြီးအမေရိကန်နဲ့ဂျပန်စီးပွားရေးခေါင်းဆောင်တွေကိုမိန့်ခွန်းပြောခဲ့ပါတယ်အမေရိကန်ဂျပန်ကုန်သွယ်ရေးဟာဘယ်တော့ငှက်နာကနေမှမတူအောင်ခိုင်မာအကောင်နေတယ်လို့သမ္မတထရမ့်ကအခမ်းအနားပွဲကိုတက်ရောက်လာတဲ့စီးပွားရေးခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်ရုရှားကဖန်ဆီးထားတဲ့ယူကရိန်းရေတပ်တင်မော်တွေနဲ့တင်မော်ရာနှစ်ဒါဇင်ကျော်ကိုချက်ချင်းပြန်လည်ပေးဖို့ကုလသမဂ္ဂရဲ့ပင်လယ်ပြင်ဥပဒေဆိုင်ရာနိုင်ငံတကာခုံရုံး International Tribunal for the Law of Sea ကအမိန့်ချမှတ်လိုက်ပါတယ်။ယူကရိန်းနိုင်ငံပိုင်တင်မော်တွေကိုပြီးခဲ့တဲ့နိုဝင်ဘာလမှာရုရှားကဖန်ဆီးခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဂျာမနီနိုင်ငံအခြေဆိုင်နိုင်ငံတကာခုံရုံးကဒီလအစောပိုင်းမှာကြားနာစစ်ဆေးပြီးတော့ဒီကနေ့စနေနေ့မှာအမိန့်ချမှတ်လိုက်တာပါ။ရုရှားကတော့သူတို့ယာယီပိတ်ပင်ထားတဲ့ Kerch ရေလက်ကြားကိုဖျက်ဖို့ပြေလက်ကြားကိုဖျက်ပြီးတော့ Azov ပင်လယ်ထဲကိုဝင်ဖို့ကြိုးစားတဲ့ Ukraine တင်မော်တွေကိုအမိန့်အာခံမှုနဲ့ဖမ်းဆီးခဲ့တာလို့ပြောပါတယ် Ukraine ဘက်ကလည်းသူတို့ပိုင် Odyssey စိတ်ကမ်းကိုအပြန်ပင်လယ်နဲ့ထဲမှာရုရှားတို့ကဟန်တာခဲ့တာဖြစ်တယ်လို့ပြောပါတယ်ပင်လယ်ပြင်ဥပဒေအရ Ukraine တင်မော်တွေတရားဝင်လှုပ်ရှားသွားလာခြင်းရှိတယ်လို့လည်း Ukraine ဘက်ကပြောဆိုထားပါတယ်
စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်ဒီနေ့ညရဲ့စီစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအတန်းဖက်အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညချင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်လိုင်းဒိုမီတာ3250နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.